Welcome to the Voice of America in Burmese.
Mingalam ne khin ma shin. Washington ne ro VOA American tan ga ni 2020 October la 25 ye tining rin ne manai khin season re go Myanmar san lo chin min ne 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 ro ga ni thau lan pe ni ba bi. Jama khin myo tat ba di manai khin tadin re go ko nyan win aw ne tu pyo pya pe ba me.November 3ရက်ရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်မှာစနေနေ့ကကြိုတင်မဲပေးနေချိန်မှာပဲဒီမိုကရက်တစ်ပါတီကဝင်ရောက်ရွေးခံမဲ့ဂျိုးဘိုင်ဒန်ကတော့အကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်ပွဲတွေလုပ်ဖို့တွားရောက်နေပါတယ်သမ္မတထရမ့်ဟာမနေ့ကနယူးယောက်ပြည်နယ်ကနေဖလော်ရီဒါပြည်နယ်ကိုတရားဝင်ရွှေ့ပြောင်းခဲ့တာဖြစ်ပြီးသူ့ရဲ့မိုင်လာကိုအပန်းဖြေဆန်ရင်ရှိရာ West Palm Beach ကစာကြည့်တိုင်းမှာဖွင့်လှစ်ထားတဲ့မဲယုံရှိရာကိုတွားရောက်မဲထည့်ခဲ့တာဖြစ်ပါတယ်
I voted for a guy named Trump. Thank you very much, everybody.
Trump လို့ခေါ်တဲ့သူကိုမဲပေးခဲ့ကြောင်းသတင်းတောက်တွေရဲ့အမေကိုရေရေမောမောဖြေကြားခဲ့တာပါ။ဒါအပြင်မဲပေးရတာအတွက်ဂုဏ်ယူကြောင်းနဲ့မဲယုံဟာကောင်းမွန်ပြည့်စုံပြီးလုံခြုံစိတ်ချအောင်လည်းပြောပါလေ။မဲပေးပြီးမှသမရဟာမြောက်ကိုလိုင်းနပ်ပြည်နယ်လမ်ဘာတန်ကမဲဆွယ်ပွဲကိုတွားရောက်မှာဖြစ်တယ်လို့အိုဟိုင်းအိုပြည်နယ်နဲ့ဝစ်စကွန်ဆင်ပြည်နယ်ကလူလူစုဝေးပွဲတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကတော့အရင်ရွေးကောက်ပွဲတုန်းကDemocratic Party အနိုင်ရလေရှိတဲ့ Philadelphia က Bucks County နဲ့ Luzerne County တွေကိုမဲဆွယ်ဖို့တွားရောက်နေတယ်လို့စနေနေ့မှာပဲ Florida ပြည်နယ်ကိုလည်းတွားရောက်ဖို့ရှိပါတယ်။ရွေးကောက်ပွဲကျင်းပဖို့တရင်နှစ်ပတ်လောက်ပဲကျန်တော့ပေမဲ့ American နိုင်ငံသား52တန်းကျော်ကကြိုတင်မဲပေးထားပြီးဖြစ်ပါတယ်။ Turkey နိုင်ငံ Istanbul မြို့တော်နဲ့နိုင်ငံတွင်းတခြားနေရာတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ Turkey ရဲ့ American နိုင်ငံသားတွေအတွက် American တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။Istanbul က American ကောင်စီရုံးအပါဝင်မြို့တော်နဲ့ Turkey တွေကတခြားနေရာတွေမှာပါ American နိုင်ငံသားတွေနဲ့နိုင်ငံခြားသားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေပြန်ပေးဆွဲတာတွေလုပ်နိုင်တယ်ဆိုရက်ယုံကြည်စိတ်ချရလို့တဲ့သတင်းတွေရထားကြောင်း Istanbul American တန်ယုံကတောက်ကြနေမှာသတိပေးချက်ထုတ်ပြန်ထားတာပါ American နိုင်ငံသားတွေအနေနဲ့ကြီးမားတဲ့ရုံးအဆောက်အဦတွေဈေးဝယ်စင်တာတွေအပြင်တခြား American နဲ့နိုင်ငံခြားသားတွေစုဝေးတွားရောက်လို့ရှိတဲ့နေရာမျိုးတွေကိုတွားမယ်ဆိုရင်သတိကြီးကြီးထားကြဖို့သတိပေးထားတာဖြစ်ပါတယ်။ဒါအပြင်ပြည်ဝင်ခွင့်ဗီဇာနဲ့ Turkey က American တန်ယုံကပေးနေကြတခြားဝန်ဆောင်မှုတွေကိုလည်းယာယီရပ်ဆိုင်ထားမယ်လို့ဆိုပါတယ်။ Turkey နိုင်ငံအတွက်လုံခြုံရေးဆိုင်ရာအခြေအနေဆန်းစစ်မှုတွေကလည်းအခုလိုသတိပေးချက်ထုတ်ပြန်လာလို့ American နိုင်ငံခြားရေးဌာနကစနေနေ့မှပြောပါတယ်။ဒါပေမဲ့ဘာကြောင့်ရုတ်တရက်အခုလိုထုတ်ပြန်ရတဲ့ဆိုတာကိုတော့တိတိကျကျမပြောပါဘူး။တူရကီထောက်ကူပေးထားတဲ့ဆီးရီးယားမှာရှိတဲ့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုမကြာသေးခင်ကမှအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့နောက်အခုလိုသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ပိုလန်သမ္မတအန်ဒရီဒူဒါကသူဟာကိုဗစ် -19 အကူအဆက်ခံရတယ်လို့စနေနေ့မှာပြောပါတယ်။ဒီရောဂါကူးစက်ပြန့်နှံ့မှုတားဆီးနိုင်မှုလူစုဝေးမှုတွေကိုတားမြစ်ထားတဲ့ကြားကပဲလူမှုဆန္ဒပြပွဲတွေလုပ်နေတဲ့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေမှာအခုဆို COVID-19 ကူးစက်မှုတွေစံချိန်တင်လောက်အောင်တိုးလာနေတာပါနိုင်ငံခေါင်းဆောင်တွေဖြစ်တဲ့ American သမ္မတ Donald Trump ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ Brazil သမ္မတ Jair Bolsonaro တို့ဒီရောဂါအကူးစက်ခံကြည့်ရတဲ့နောက်အခုနောက်ဆုံးကူးစက်ခံရသူကအသက်48နှစ်အရွယ်ပိုလန်သမ္မတဒူဒါဖြစ်ပါတယ်ဆေးစစ်ချက်အရဒီရောဂါအကူးစက်ခံနေရကြောင်းသိခဲ့ရပေမဲ့ဘာယောဂလက္ခဏာမှမပြသလိုခွန်အားဖြင့်လည်းချမ်းမာစွာရှိနေကြောင်းသမ္မတဒူဒါကတွစ်တာမှာရေးပါတယ်။ဒါအပြင်အလုပ်ကိုလည်းအွန်လိုင်းကနေပဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။သမ္မတဒူဒါဒီယောဂပိုဘယ်လိုကူးစက်ခံရတယ်ဆိုတာကိုတော့သေသေးချာချာမသိရသေးပါဘူး။ဥရောပဒေသတွင် COVID-19 ကူးစက်မှုနှုန်းအဆမတန်တိုးလာနေသလိုပဲအမေရိကန်နိုင်ငံမှာလည်းတရက်အတွင်းအကူးစက်ခံရသူအရေအတွက်တိုးလာမှုနောက်တစ်ချီထပ်တွေ့လာတာကြောင့်ဆောင်းနဲ့လာမဲ့ဆောင်းရသူတွေမှာကူးစက်မှုတွေပိုများလာမှာကိုစိုးရိမ်နေကြပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းရတောက်ကြတဲ့အထင်မှာ American တလောအကူးစက်ခံရသူက8000ကျော်ရှိခဲ့တာပါ။ကမ္ဘာတလောဒီရောဂါအကူးစက်ခံရသူ42တန်းကျော်ရှိနေပြီးသေဆုံးရသူက1.3တန်းကျော်ရှိနေပါတယ်။ California ပြည်နယ်မှာရာသီဥတုလွန်လွန်ကဲကဲပူပြင်းနေတဲ့အတွက်တောင်းမီလောင်ကျွမ်းမှုတွေဖြစ်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တနင်္လာနေ့ကစပြီးဓာတ်ဖြတ်တောက်ထားမှာဖြစ်ကြောင်းဒေသခံတန်းကျော်ကိုလျှက်စစ်တဲ့ဖြန့်ဖြူးပေးနေတဲ့ Pacific Gas and Electric Company ကတောက်ချန်နေကကြေညာပါတယ်။ California ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတလုံးမကြာခင်နှစ်တွေတွင်မီးလောင်ကျွမ်းမှုအများအပြားဖြစ်ပေါ်တဲ့ကြောင်းရင်းတွေထဲမှာပူပြင်းခြောက်သွေ့ပြီးလေတိုက်နှုံးပြင်းထန်တဲ့ရာသီဥတုကြောင့်မျက်စင်ဓာတ်ラインတွေဆက်ကရိယာတွေချို့ယွင်းပျက်စီးရတာကနေ စတင်ခဲ့တယ်လို့ဖြစ်တင်ခဲ့ကြတာဖြစ်ပြီးအခုလည်းဒီလိုရာသီဥတုအခြေအနေမျိုးရှိနေကြောင်းရာသီဥတုခံမှန်းချက်တွေကသတိပေးနေပါတယ်။ဓာတ်အားအဖြတ်တောက်ခံရတဲ့ဒေသတွေထဲမှာဆန်ဖရန်စစ္စကိုဘေးကရက်ကွက်အများစုအပါအဝင်ကောင်တီ38ခုပါဝင်ပါတယ်။ဒေသခံတန်းတော်ရှိတဲ့နေရာကနေပေါင်း4သိန်းခွဲကျော်နဲ့အလုပ်ဌာနတွေအနေနဲ့တနင်္ဂနွေမနက်ခင်းကနေအင်္ဂါနေ့ထိညစ်စင်မီမရပဲရှိနေမှာပါ။ဒီလေသမှာအောက်တိုဘာလတွေမှာမီးကြီးကျယ်လောင်နေရှိပြီးမနစ်ကတော့အင်ဂျင်ပေါင်းရာနဲ့ချီမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတသိန်းလောက်ဘေးလွရာရှောင်တိန်ခဲ့ရပါတယ်။ဒီလေသမှာဒီနှစ်ထဲတောင်းမီးလောင်ကျွမ်းမှုပေါင်း 8,600 ကျော်ရှိခဲ့ပြီးလူပေါင်း32ဦးသေဆုံးခဲ့ရတာပါ။
ဒီကံတမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.33 ညဘိုင်းဒိုမီတာ40 kHz 9.33 ညဘိုင်းဒိုမီတာ51 kHz 5809နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ကင်းသတင်းတွေကိုတင်ဆက်နေပါတယ်ကမ္ဘာပေါ်ကကိုဗစ် -19 ကူးစက်မှုအများဆုံးနိုင်ငံပေါင်း90စီးရင်းထဲမှာမြန်မာနိုင်ငံကအဆင့်86မှာရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြုစုတဲ့စီးရင်းကိုကိုးကားပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။အောက်တိုဘာ24ရက်စနေနေ့ည8နာရီကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 43,800 နီးပါးနဲ့သေဆုံးသူ 1,066 ဦးရှိသွားပြီဖြစ်ပါတယ်။စနေနေ့တရက်တည်းမှာလူပေါင်း 14,000 ကျော်ကိုဓာတ်ခွဲဆန်းသတ်ခဲ့ရမှာ 1,432 ဦးစီမှာကိုဗစ်ပိုးတွေ့ရှိရတာကြောင့်စစ်ဆေးခဲ့သူအလုံးရဲ့ဆေးရခိုင်နှုန်းမှာပိုးတွေ့ရတာဖြစ်ပါတယ်။အရှိတောင်အာရှဒေသတွင်မြန်မာနိုင်ငံဟာကိုဗစ်ကူးစက်သူအရေအတွက်စတုတ္ထအများဆုံးဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုမှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်မြန်မာကတတိယလိုက်ပါတယ်။လက်ရှိအချိန်ထိကမ္ဘာမှာကိုဗစ်ကူးစက်မှုထိဆုံး၅နိုင်ငံကတော့အမေရိကန်၊အိန္ဒိယ၊ဘရာဇီး၊ရုရှားနဲ့အာဂျင်တီးနာအဆင့်လိုက်ဖြစ်ပါတယ်မြန်မာအိန္ဒိယချင်းတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကအဆင့်18တရုတ်ကအဆင့်51မှာရှိပြီးထိုင်းနဲ့လာအိုတို့ကတော့ WHO ရဲ့ကူးစက်မှုအများဆုံးနိုင်ငံ90အစည်းအဝေးမှာပါဝင်တာမတွေ့ရပါဘူးဒါပေမဲ့အင်ဒိုနီးရှားကအဆင့်19ဖိလစ်ပိုင်ကအဆင့်20မှာရှိပါတယ်ခင်ဗျာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသာအလို့သမားရေးဆိုင်ရာဥပဒေမူကြမ်းကိုလက်မှတ်ထိုးပြီးနောက်သတင်းပတ်တဲ့အတီးပြုပြထန်းလိုက်မယ်ဆိုရင်ဂျကာရာမြို့တော်နဲ့နိုင်ငံတော်မှာထောင်ချီတဲ့အလို့သမားတွေပါတဲ့ဆန္ဒပြပွဲတွေပေါ်လာမှာဖြစ်တယ်လို့အလို့သမားသမဂ္ဂကြီးတွေကစနေနေ့မှာသတိပေးလိုက်ပါတယ်အလို့သမားတွေအပေါ်ခေါင်းပုံဖြတ်မဲ့အဲ့ဒီဥပဒေကြမ်းကိုသူတို့ဆန့်ကျင်ကြောင်းနဲ့ဒါနဲ့ပတ်သက်လို့တွေးဆညှိနှိုင်းဖို့အသင့်ရှိကြောင်းအလို့သမားခေါင်းဆောင်တွေကပြောပါတယ်အစိုးရဘက်ကတော့ဒီစီမင်းဥပဒေဟာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေအတွက်အကန့်အသတ်ဖြစ်နေတာကိုဖြေလျှော့ပေးလိုက်ခြင်းသာဖြစ်ပြီးအလို့အကန့်တွေပုံမရရှိလာစေမှာဖြစ်တယ်လို့တုံ့ပြန်ပြောပါတယ်အလို့သမားသမဂ္ဂတွေကတော့ဥပဒေသစ်ဟာအလို့ရှင်ကိုသာဦးစားပေးထားတယ်လို့သုံးသပ်ပါတယ်။အလို့သမားဥပဒေကြမ်းကိုအောက်တိုဘာ9ရက်နေ့ကလွှတ်တော်မှာအတည်ပြုခဲ့ပြီးနောက်အင်ဒိုနီးရှားနိုင်ငံထလွားဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးအကြမ်းဖက်မှုတွေဂျိုးကြားဂျိုးကြားဖြစ်ခဲ့တယ်လို့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုဖမ်းဆီးခဲ့ပါတယ်ခင်ဗျာ။ဂျပန်နဲ့ဗီဒီနိုင်ငံတို့ဟာအထင်ကရလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုတောက်ကြနေကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဥရောပသမဂ္ဂတွေကဗီဒီနိုင်ငံနှုတ်ထွက်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးချုပ်ဆိုလိုက်တဲ့အရေးပါဆုံးစာချုပ်လည်းဖြစ်ပါတယ်။ဒီစာချုပ်အရဗီဒီနိုင်ငံကဂျပန်ကိုတွင်းနေတဲ့ Yorkshire သူသားတွေအပေါ်အခွန်အတုပ်လျှော့ချပေးမှာဖြစ်တယ်လို့ဂျပန် Nissan ကားစက်ရုံတို့ကားအပူပစ္စည်းနဲ့ပတ်သက်တဲ့အခွန်တွေကိုလည်းလျှော့ချသွားမယ့်အပြင်အခြားကုန်ပစ္စည်းတွေအပေါ်အခွန်လျှော့ချသွားမှာဖြစ်ပါတယ်။ဗီဒီလုတ်ကိုအင်ဂျီရှူဖနက် Stilton Cheese တွေ Biscuit တွေဗီဒိန်ဝတ်သားတွေဂျပန်မှာဈေးချူချူနဲ့ဝယ်စားနိုင်တော့မှာပါဗီဒိန်ဂျပန်ကွန်သွယ်ရေးသဘောတူစာချုပ်သစ်ချုပ်ဆိုပွဲကိုတိုကျိုမြို့မှာပြုလုပ်ခဲ့ပြီးဗီဒိန်နိုင်ငံကကွန်သွယ်ရေးဝန်ကြီးလစ်ထရပ်စ်နဲ့ဂျပန်နိုင်ငံသားဤဝန်ကြီးမိုတက်ဂီတို့တက်ရောက်လက်မှတ်ထိုးကြပါတယ်ဒီကွန်သွယ်ရေးသဘောတူညီချက်အရဂျပန်ဗီဒိန်နှစ်နိုင်ငံကြားကွန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 19.5 ဘီလီယံဘိုထိမြင့်တက်လာွယ်ရှိတယ်လို့မျှော်လင့်ထားပါတယ်ဗီဒိန်ကအခုလိုဂျပန်နဲ့ကွန်သွယ်ရေးမြင့်တင်လိုက်တယ်ဆိုပေမဲ့ဒီတင်ဟာ EU ဥရောပသမဂ္ဂကနှုတ်ထွက်ခဲ့လို့နှိမ့်နာသွားရတဲ့ကွန်သွယ်ရေးပမာဏကိုပြန်မှီဖို့ကတော့အလန်းကွာဝေးနေစေဖြစ်ပါတယ်။ဒီတင်ဟာအခြားနိုင်ငံတွေနဲ့လည်းကွန်သွယ်ရေးသဘောတူညီချက်ရဖို့ကြိုးပမ်းနေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်ရဖို့ ကြိုးပမ်းနေတယ်ဆိုပေမဲ့နှစ်နိုင်ငံကြားဆွေးနွေးမှုတွေကတော့ရှင်းမတိုးနိုင်ပဲကြန့်ကြာနေရပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံနယူးဒီလီမြို့မှာမီးခိုးမြူတွေဖုံးလွှမ်းနေပြီးစနေနေ့ကအစိတ်အတော့ဖြစ်စေတဲ့အဆင့်အထိကိုရောက်လာခဲ့ပေမဲ့အိန္ဒိယလယ်သမားတွေကတော့သူတို့တောင်ရတဲ့ရိုးပြတ်တွေမီးရှို့နေတာကိုရပ်ပစ်ဖို့ငင်းဆန်နေကြပါတယ်။စနေနေ့ကနယူးဒီလီမြို့တော်နေရာတချို့မှာလေထုညင်ညမ်းမှုအဆိုးဆုံးအဆင့်ကိုရောက်ခဲ့တာပါ။အိန္ဒိယရဲ့လေထုညင်ညမ်းမှုအတော်ဆိုးဝါးနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲလေတုစောင့်ကြည့်ရေးအေဂျင်စီတွေကလက်တလုံးမှာလေမတိုက်တဲ့အတွက်နောက်နှစ်ရက်အတွင်းအခြေအနေတွေပိုဆိုးလာနိုင်တယ်လို့သတိပေးထားပါတယ်။ယူတီလီဝန်ကျင်မှာခွင့်ပြုချက်မရှိဘဲတောင်ယာရိုးပြတ်တွေမီးရှို့နေသူတွေကိုလိုက်လံဖမ်းဆီးဖို့တောင်းဝန်ရှိသူတွေရှာဖွေနေကြပါတယ်။ပြီးခဲ့တဲ့လကပဲပန်ဂျပ်ပြည်နယ်တစ်ခုထဲမှာတင်မီးရှို့တဲ့တောင်သူ 1,300 နီးပါးကိုဒဏ်ရာခဲ့ပါတယ်။ဂျိုဒူဓာတ်ပုံတွေနဲ့စုံစမ်းမှုတွေရအဲ့ဒီပြည်နယ်မှာတရားမဝင်တောင်ယာမီးရှို့မှု 12,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ The Voice of America VOA တင်းငွေနေနေမနက်ခင် VOA ရဲ့သတင်းတွေကိုဒေါခင်မျိုးတက်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြပါအောင်ခင်ဗျာCOVID-19 ကူးစက်မှုမြန်မာနေဆဲရန်ကုန်တိုင်းအတွင်းအသွားလာကန့်သတ်မှုရှိနေသလိုစီးပွားရေးလုပ်ငန်းအတော်များများပုံမှန်ပြန်ပြီးမလည်ပတ်နိုင်သေးတဲ့အတွက်စာမန်လက်လုလက်စားပြည်သူတွေအကြတဲ့နဲ့ရင်ဆိုင်နေရတာကြောင့်ပရဟိတအဖွဲ့တွေကကူညီထောက်ပံ့နေရတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးပြောပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါပြီးခဲ့တဲ့သတင်းတပုတ်ကိုပြန်ကြည့်ရင်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုကနေ့စဉ်လိုလိုတထောင်ကျော်အထက်မှာရှိပြီးအများစုဟာရန်ကုန်တိုင်းကဖြစ်ပါတယ်။စီးပွားရေးလည်းပတ်နေရအောင်လို့စေယုံအလို့ယုံတချို့ကိုအစိုးရကပြန်ဖွင့်ဝင်ပေးခဲ့ပေမဲ့ဆောက်လုပ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းအများစုကတော့ရပ်ဆိုင်းနေရဆဲဖြစ်ပါတယ်။ဒီလိုလုပ်ငန်းတွေရပ်ဆိုင်းထားရလို့မိသားစုနေစဉ်စားရည်တောင်ရည်အခက်ကြုံလာရတာကြောင့်ဒီကယောဂါဆိုကြီးအမြန်ပြီးဆုံးဖို့ဆူတောင်းနေရတယ်လို့ရန်ကုန်မြို့ဆောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကအလို့သမဒေါ်အေးအောင်ကပြောပါတယ်။
မတော်ရတော့ဒီဥစ္စာကိုအမြန်ဆုံးပြီးပါစေလို့ပဲဆူတောင်းတာပေါ့နော်ဒီကလေးငယ်လေးတွေလည်းရှိတဲ့ခါကျတော့စားရတောက်နေထိုင်ဒုက္ခရောက်နေတဲ့အတွက်မဟုတ်လို့ဒီလော်ဒေါင်းလည်းမြန်မြန်ပြီးပါစေဒီအလုပ်ကလေးလည်းအမြန်ဆုံးပြည့်ပါစေလို့ပဲဒီလိုပဲနေ့စဉ်နေ့များဆူတောင်းနေရတာပဲ
ရန်ကုန်မြို့စင်ကြီးဘုံမှနေကြတဲ့ဆင်းရဲသားမိသားစုတွေကတော့ငကူကမှတနေ့လို့တနေ့စားအချိန်ကနေကိုဗစ်ကြောင့်အလို့လက်မဲ့အဖြစ်ကိုရောက်သွားကြပြီးတချို့ဆိုရင်ကိုတီချောင်းကြံသွားကြသူတွေတောင်ရှိလာပါတယ်၃လသားအရွယ်ကလေးတူရှိတဲ့မိခင်မခိုင်သစဉ်မြစ်ကတော့ဆောက်လို့ရေးလုတာဖြစ်ခဲ့တဲ့သူ့ခင်မွန်ဖြစ်သူကိုစင်နိုင်ထွန်းဟာအလို့လက်မဲ့ဖြစ်ပြီးကြံရမရတဲ့အဆုံးအော်တိုဘာလာဇာမိုင်းမှာအဆုံးစီရင်သွားတယ်လို့ပြောပါရတယ
်။ဒီလေထမင်းမငယ်ဆရာပါဦးတဲ့ကလေးလေအရင်တိုင်းလေးပဲပြန်လဲပဲဆရာမှာပဲတုံးမုတ်တွေပါလဲဆရာခက်ခဲမဖြစ်အောင်လို့ငါသိရင်သေးပါစေလို့လှုပ်ချပါဘူး။
လော်ဒေါင်းနေစမစားခင်လောက်တည်းကအဲ့လိုတိတ်ပြီးတော့အလုပ်ကမသွားတော့အလုပ်မသွားတော့ပဲနဲ့ဒီဒီနေ့အဝေးလေးသူမသွားတော့ဒီရက်ကွက်ထဲမှာပဲလောက်ပါသေးတယ်အဲ့တော့ဒီဘက်ကလော်ဒေါင်းချပလိုက်တော့အုတ်ကားတဲကားတွေပဲဝင်လို့မရတော့ဘာညာဆိုတော့အဲ့မှာလုပ်ငန်းလုံးဝပြတ်သွားတာလားအခုဒီကလေးလေးမှအဲ့လိုမျိုးနုမုတ်တွေစေးရဆက်လိုအပ်တဲ့အချိန်မျိုးတွေပဲအဲ့လိုဖြစ်လာခါကျတော့အဲ့လိုမျိုးလောက်သွားလားညီမတွေးရပါတော့အဲ့ဒါကြောင့်တော့ညီမအတိကျတော့မသိဘူးနော်
ဒီလိုအကြက်တဲရင်ဆိုင်နေရသူတွေစားနပ်ရိက္ခာအကူအညီရအောင်လို့ပြည်သူမှပြည်သူတို့လှူဒန်းခြင်းအစီအစဉ်နဲ့ကူညီဆောင်ရွက်နေသူကတော့တောင်ငကုံမြို့နယ်ကရန်ကုန်တိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်ဦးညီညီဖြစ်ပါတယ
်ဒီပိုင်းတွင်းမှာဖုန်းခေါ်ဆိုမှုပေါင်းကတော့တရက်ကိုပဲကျွန်တော်တို့မရှိဘူးဆိုရင်ကျွန်တော်တို့ကောပေါင်း150နဲ့200ကျားမှရှိပါတယ်ဗျာဒါတော့ကျွန်တော်တို့မြောက်ဝေပေးခြင်းဆိုင်ရာမှာလည်းပဲကျွန်တော်တို့4500အိမ်တော်စု4500ဝန်းကျင်လောက်ကိုကျွန်တော်တို့မြောက်ဝေပေးနိုင်ခဲ့ပါပြီ
ဒီလိုလှူဒန်းမှုတွေရှိလာတာကြောင့်နေစဉ်ဘဝအခက်ကြုံနေရတဲ့အခြားသူတွေလည်းသူခင်မွန်းတယ်လို့အဖြစ်ဆိုးမျိုးနဲ့မကြုံပါစေနဲ့လို့မတ်ခိုင်သစဉ်မြစ်ကဆန္ဒပြုပါတယ
်။ဒါကုဒီလိုမျိုးအဖွဲ့အစည်းတွေရှိရဲကိုယ်ဒုက္ခမရဘူး။ဒါပေမဲ့ရေရှည်ကြလို့ရှိတယ်သူမစင်စားပဲနဲ့အဲ့လိုမျိုးမလုပ်စေချင်ဘူးပေါ့နော်။ကိုယ်ဒီအခိုက်တန်လေးကတော့အခိုက်တန်လေးခဏမှတော့လူတိုင်းကဒုက္ခတွေခံနေရတာပါ။အဲ့ဒီအတွက်ကြောင့်မို့အဲ့လိုမျိုးကြီးတော့မလုပ်စေချင်ပါဘူး။
ကမ္ဘာအခြားနိုင်ငံတွေမှာလိုပဲကိုဗစ်ကူးစက်မှုအရှိန်ကရပ်သွားအောင်မှမဟုတ်တာကြောင့်စားတောက်ရေးအခက်ကြုံနေရသူတွေကိုတတ်နိုင်သမျှအကူအညီတွေဆက်ပေးသွားမယ်လို့လူတော်ကိုယ်စားလှယ်ဦးညီညီကပြောပါတယ်
ကိုဗစ်ကာလပြီးတဲ့အခါမှာလည်းပဲကျွန်တော်တို့ရဲ့အခြေခံပြည်သူတွေကရိုင်းနေနေပြန်ထားမဲ့အခြေအနေတွေရှိတယ်။အဲ့လိုအခြေအနေမျိုးတွေကိုလည်းပဲဆက်လက်ပြီးတော့ကျွန်တော်တို့တက်နိုင်တော့ကျွန်တော်တို့ဒီတက်မဲ့သွားအောင်လို့ပံ့ပိုးစားနေတဲ့ခါတွေပံ့ပိုးသွားဖို့တွေကိုလည်းပြည်သူသားအဓိကအစီအစဉ်အနေနဲ့ရှိနေပါတယ်ဗျ
။ပြည်သူသားအဓိကပရဟိတအဖွဲ့ကလည်းခက်ခဲနေသူတွေလက်ထက်စားနေတဲ့ခါတွေလိုက်လံဝေငှပေးနေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကြောင့်စိုးရိမ်မှုရှိနေစေဖြစ်ပြီးအသွားလာကန့်သတ်မှုတွေရှိနေသေးပေမဲ့နိုဝင်ဘာ၈ရက်ရွေးကောက်ပွဲကတော့ရဲမရွှေဆိုင်ပဲကျင်းပသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
အခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေမှာနိုင်ငံသားရင်းမူဝါဒဆိုင်ရာကိစ္စရပ်တွေဟာအဓိကရှိမနေခဲ့ပဲကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့အဲ့ဒီကပ်ရောဂါကြောင့်ဖြစ်လာတဲ့ဇီဝရေးကျဆင်းမှုပြဿနာတွေကသာအဓိကအဖြစ်ရှိနေခဲ့တာပါဒါပေမဲ့တရုတ်နဲ့ကျူးဘားနိုင်ငံတွေအပေါ်မှာသမ္မတထရမ့်ရဲ့ပြင်းမာတဲ့ရည်တည်မှုတွေကြောင့်နိုမာ၃ရက်နေ့ရွေးကောက်ပွဲမှာအနိုင်ရဖို့လိုအပ်နေတဲ့တချို့အရေးပါတဲ့ပြည်နယ်တွေမှာအထောက်အကူဖြစ်လာနိုင်စေတယ်လို့ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့ကြာသပတေးနေ့ကလှုပ်တဲ့နောက်ဆုံးအကြိမ်သမရအလောင်း၂ရောက်ရဲ့စကားစစ်ထိုးပွဲမှာတော့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ခဏပဲပြောကြားခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဆက်လက်လုံဆောင်နေတာနဲ့ပတ်သက်ပြီးမိတဲ့ခါမှာသမရထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းနဲ့တူးနေကြကတန်တမန်ဆက်ဆံရေးကိုကာကွယ်ပြောဆိုခဲ့ပါတယ
် You know what North Korea we're not in a war we have a good relationship you know people don't understand
having a good relationship ကျွန်တော်တို့ကဆက်ဖြစ်နေတာမဟုတ်ပါဘူးကျွန်တော်တို့ရဲ့ဆက်ဆံရေးကကောင်းပါတယ်ဒါ ਉਹ လူတွေနားမလည်ကြပါဘူးတခြားနိုင်ငံကောင်းဆောင်နေတဲ့ဆက်ဆံရေးကောင်းမွန်တာဟာကောင်းပါတယ
် Democratic Party သမ္မတလောင်း Joe Biden ကတော့သမ္မတ Trump ရဲ့တစ်ဖက်သက်နိုင်ငံသားရေးမူဝါဒချင်းကပ်ပုံတွေဟာ American ရဲ့ရံပတ်နိုင်ငံတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝေဖန်လိုက်ပါတယ
် He's legitimized North Korea he's talked about his good buddy who's a thug and he talks about how we're
ညောင်ကိုရီးယားကိုသူကတရားဝင်အသိမှတ်ပြုခဲ့တယ်ပြီးတော့သူ့မိတ်ဆွေရောင်ရင်ကြီးအကြောင်းပြောတယ်အဲ့ဒီလူကလူမိုက်လူရန်ကပါပြီးတော့ကျွန်တော်တို့ကပိုကောင်းတယ်ပိုအဆင်ပြေတယ်လို့ပြောတယ်သူတို့မှာပိုပြီးတော့စွမ်းရည်ကောင်းတဲ့ဒုံးကျည်တွေရှိလာနေပြီးအဲ့ဒီဒုံးကျည်တွေကအရင်တုန်းကထက်ကိုပိုပြီးတော့လွယ်လွယ်ကူကူနဲ့ရောက်လာနိုင်ပါတယ
်သမ္မတထရမ့်အစိုးရကတော့ညောင်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးမှုဟာသူ့နိုင်ငံသားရဲ့မူဝါဒရဲ့အောင်မြင်မှုတွေကတခုဖြစ်တယ်လို့ဆိုပါတယ်ဒါပြင်အစ္စရေးနဲ့အိန္ဒိယနိုင်ငံတွေကြားဆက်ဆံရေးကောင်းလာအောင်ဂျာဝင်ဆောင်ရွက်ခဲ့တာတာလီဘန်တွေနဲ့ငြိမ်းချမ်းရေးသဘောတူညီမှုဆွေးနွေးနိုင်ခဲ့တာပဋိပက္ခဖြစ်နေတဲ့ဒေသတွေကတပ်တွေကိုရုတ်သိမ်းနေတဲ့မှာစီးရီးယားမှာ IS အစွန်းရောက်တွေကိုနှိမ်နေနိုင်ခဲ့တာနဲ့ပြည်ပမှာရှိတဲ့အမေရိကန်တပ်တွေအတွက်ကုန်ကြစရိတ်တွေကိုမဟာမိတ်တွေအနေနဲ့ပို့ပြီးပေးဖို့စီယုံနိုင်ခဲ့တာတွေပါဝင်တယ်လို့ပြောပါတယ်သမ္မတထရမ့်လက်ထက်မှာအမေရိကန်ဟာကမ္ဘာအရေးကိစ္စတွေမှာခေါင်းဆောင်မှုအခန်းကဏ္ဍကနေနောက်ဆုတ်လာနေတာကြောင့်အီရန်ရုရှားနဲ့တရုတ်နိုင်ငံတွေဟာသူတို့ရဲ့ဩဇာလွှမ်းမိုးမှုတွေကိုချဲ့ထွင်ဖို့ခွင့်ပေးလိုက်တယ်လို့ဖြစ်စေတယ်လို့ဂျိုးဘိုင်ဒန်ကဝေဖန်ပါတယ်အထူးသဖြင့်အမေရိကန်စစ်သားတွေကိုတပ်ဖို့အတွက်ရုရှားကတာလီဘန်တွေကိုစုငွေပေးတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးရုရှားကောင်းဆောင်ဗလာဒီမီယာပူတင်နဲ့ရင်ဆိုင်ဖြေရှင်းဖို့ညှဉ်းဆန်ခဲ့တဲ့ပုံမှာဂျိုးဘိုင်ဒန်ကရှုတ်ချခဲ့ပါတယ်စစ်ဖြစ်နေတဲ့နေကလွယ်ပြီးချန်တဲ့အခြေအနေမှာတော့အမေရိကန်နိုင်ငံရဲ့မူဝါဒဟာရွေးကောက်ပွဲမှာအဓိကအခန်းကဏ္ဍအဖြစ်ရှိမနေခဲ့ပါဘူးဒါပေမဲ့အခုနှစ်မှာတော့သမ္မတထရမ့်ကကွန်မြူနတီကျူးဘားအပေါ်မှာတင်းကျပ်တဲ့ကုန်သွယ်ရေးကန့်သတ်ချက်တွေချမှတ်တာနဲ့ဗင်နီဇွဲလားကဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့လှုပ်တာတွေကြောင့်ဖလော်ရီဒါမှာရှိတဲ့ကျူးဘားနယ်ပယ်အမေရိကန်တွေရဲ့ထောက်ခံမှုတွေပိုရလာနိုင်ခြေရှိတယ်လို့ရိုင်းစတက်ကတို့ကနိုင်ငံရေးသိပ္ပံပါမောက်ခမတ်ဂျုန်းစ်ကပြောပါတယ
် are helping
ဆရမ်ရဲ့ရည်မှုအခြေအနေကက်စထရိုစန့်ကျင်ရင်နဲ့ဗင်နီဇွဲလားကဒီမိုကရေစီရေထောက်ခံမှုအခြေအနေတွေကထရမ့်အတွက်ရွေးကောက်ပွဲမှာအနည်းငယ်အထောက်အကူဖြစ်စေပါတယ
်။ဒါပြင်ထရမ့်ကအစ္စရေးကိုအခိုင်အမာထောက်ခံတာကဖလော်ရီဒါမှာရှိတဲ့ဂျူးလူမျိုးတွေကဂျိုးဘိုင်ဒန်ပေါ်ထောက်ခံတာတွေကြာစင်းစီမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ 2016တုန်းကတော့အိမ်မှာရှိတဲ့ဂျူးလူမျိုးတွေဟာဟီလာရီကလင်တန်ကိုအပြတ်သတ်ထောက်ခံခဲ့ကြတာပါ။ဒါပြင်ဒေါ်နယ်ထရမ့်ကတရုတ်နိုင်ငံပေါ်မှာကုန်သွယ်ခွင့်တွေတိုးကောက်လိုက်တဲ့အတွက်မစ်ရှိဂန်နဲ့ပန်ဆိုဗေးနီးယားပြည်နယ်တွေကအလုံသမားလူဒန်းသားမဲဆန္ဒရှင်တွေထောက်ခံမှုလဲရလာနိုင်ခြေရှိတယ်လို့ဆိုပါတယ်။ဒေါ်နယ်ထရမ့်က2016ရွေးကောက်ပွဲတုန်းကတော့အဲ့ဒီပြည်နယ်တွေမှာအနိုင်ရခဲ့ပြီးအခုနှစ်ရွေးကောက်ပွဲမှာလည်းဒီပြည်နယ်တွေဟာအနိုင်ရှုံးကိုဆုံးဖြတ်လာနိုင်ပွဲရှိပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရေတွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကျွန်မကတော့အေးအာမCOVID-19 ကပ်ရောဂါကြောင့်နေအိမ်မှာနေထိုင်ရတာတွေများလာတာနဲ့အတူအလုံးလက်မဲ့ဖြစ်လာကြတဲ့အတွက်ဘုံဒီနယ်မှာအိမ်တွင်းအကြမ်းဖက်မှုနဲ့မဲမှုတွေများလာရဲလို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကဆိုပါတယ်။ဒီဆောင်မအဖြစ်ဆုံးကို Moon News Agency ကသတင်းတော်ဝန်ဆောင်မှုကဆက်ပြီးပြောပြပေးသွားမှာပါ
။ COVID ကာလအတွင်း Stay Home နေထိုင်ရတဲ့အတွက်ကြောင့်အိမ်တွင်းအကြမ်းဖက်မှုတွေတစထက်တစတိုးလာတဲ့အထက်မှာမွန်ပြည်နယ်ဟာလည်းအပါဝင်ဖြစ်ပါတယ်။အိမ်တွင်းကြမ်းဖက်မှုနဲ့မရိမှုကျွလွန်ခံရတဲ့လူအများစုကတော့အမျိုးသမီးနဲ့ကလေးသူငယ်တွေဖြစ်တယ်လို့ဒေတာခံလူမှုအဖွဲ့အစည်းတွေကပြောပါတယ
်
။ COVID ကာလလည်းဖြစ်နေတယ်။ဒါပေမဲ့လက်မခံလို့လည်းမဖြစ်ဘူးဆိုတော့တကယ်လို့ကိုရတိဝင်ရမယ်ဆိုလဲအမတို့စီစဉ်ပေးရမယ်ပေါ့လေ။အခုလောလောဆယ်တော့အိမ်ကနှစ်ထပ်ဖြစ်နေတဲ့ဆိုပေမဲ့လည်းရှိတာက18ယောက်တောင်မှဆိုတော့နေရာကနည်းနည်းခက်ခဲဖြစ်နေတယ်ပေါ့လေ။တယောက်တခံထားဖို့လည်းမဖြစ်တော့အတိတ်ရောက်လာတဲ့လူတွေကတော့တယောက်တခံပဲပေးထားတယ်။ကြံတဲ့လူတွေကတော့ရောနှောပြီးနေရတယ်။အဲ့လိုပဲစီစဉ်ပေးထားရတယ်ပေါ့နော်
။ဒါကတော့မုံပြင်းနယ်မော်လမြိုင်မြို့ကမိအမျိုးသမီးနဲ့ကလေးသူငယ်စောက်ရှောက်ရေးကေဟာရဲ့ program director မိချယ်ရီဆိုဖြစ်ပါတယ်။မိကေဟာဟာအိမ်တွင်းကြမ်းဖက်ခံရတဲ့အမျိုးသမီးတွေမရိမှုကျူးလွန်ခံရတဲ့အမျိုးသမီးတွေနဲ့တက်ငယ်မရိမှုကျူးလွန်ခံရတဲ့ကလေးသူငယ်တွေကိုလိုအပ်နေတဲ့ဥပဒေပိုင်းဆိုင်ရာအကူအညီတွေအပြင်နှစ်တိုက်ဆွေးနွေးပေးတာနဲ့ပြန်လည်ထူထောင်ရေးအတွက်ကူညီပေးနေတဲ့ကိဟာတစ်ခုဖြစ်ပါတယ်။မွန်ပြည်နယ်မှာ COVID-19 ရောဂါတည်ပြုလူနာ900ကျော်နဲ့သေဆုံးသူ8ဦးအထိရှိလာပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အောက်တိုဘာလ23ရက်နေ့ထုတ်ပြန်ချက်အရသိရပါတယ်။မိကေဟာကိုအမျိုးသမီးနဲ့ကလေးသူငယ်အခွင့်အရေးကိုအဓိကဦးစားပေးဆောင်ရွက်နေတဲ့စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့က2022ဦးပိုင်းမှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ကိုဗစ်ဖြစ်ပေါ်နေစဉ်ကာလအတွင်းမှာအိမ်တွင်းအကြမ်းဖက်မှုနဲ့မရိမှုကျူးလွန်ခံရတဲ့အရေးအတွက်မြင့်မာလာတဲ့အတွက်ကြောင့်ကေဟာအတွင်းမှာနေထိုင်ဖို့ခက်ခဲဖြစ်လာပါတယ
်
အခုကိုဗစ်ကာလတစ်လျှောက်လုံးမှာအိမ်တွင်းအကြမ်းဖက်မှုရောမရိမှုရောတိုးလာတယ်လို့ပြောရမယ်အမတို့စီမှာအခုထိဆက်သွယ်လာတဲ့လူရှိတုံးပဲ
ကေဟာကိုရောက်လာတဲ့လူတွေဟာတရားရင်ဆိုင်ပြီးတဲ့အထိကေဟာမှာနေထိုင်ကြသလိုတချို့ကတော့စိတ်တန်ရာတွေပြေပြောက်တဲ့အထိနေထိုင်ကြပါတယ်။အမှုတစ်ခုပြည့်ပြတ်ဖို့အတွက်တရားစီရင်ရေးကလည်းတာမန်အချိန်မှတောင်နှစ်နဲ့ချီကြာနိုင်ပြီးကိုဗစ်ကာလအတွင်းမှာတော့ပိုပြီးတော့ကြာကြာနေပါတယ
်
။အစကတော့ပိတ်ဖို့စီစဉ်တယ်ဒါပေမဲ့ပိတ်လို့ရလည်းမဖြစ်ဘူးအန်ဒီယာကင်းစွာဆောင်ရွက်ဖို့ပဲလိုတော့တယ်နောက်တစ်ခုကတရားရုံးတွားတဲ့အခါမှာခက်ခဲဖို့ဖြစ်တယ်အများစုကတော့ယုံချင်းတွေရွှေ့ထားရတယ်များတယ်ဒီကိုဗစ်ကာလမှာလေဒါပေမဲ့အမတို့မှာတချို့ကတချုံအထိယုံချင်းတွားတတ်ရတယ်ဆိုတော့အဲ့လိုမှုမျိုးအရင်ခက်ခဲဖြစ်တယ
်ကိုဗစ်ကာလအတွင်းကျူးလွန်ခံရတဲ့အမှုတွေမှာဆိုရင်သိုင်းတွေကြောင့်မဟုတ်ပဲဆွေမျိုးနီးစပ်သူတွေကကျူးလွန်သွားတာကိုခံရတဲ့သူတွေကများနေတယ်လို့မိချယ်ရီဆိုကပြောပါတယ်
။ဟာတော့
ဒီမှာတို့စီကိုရောက်လာတဲ့အမှုတော်တော်များများကသိုင်းနဲ့ဖြစ်တဲ့အမှုကနည်းတယ်အထူးသဖြင့်ဦးလေးနဲ့ဒူမညီမနဲ့အကိုဝန်းကွဲအဖိုးနဲ့မိအဲ့လိုတွေကများတယ်။ဘာလို့လဲဆိုတော့ကလေးကိုချင်းခဲ့တဲ့သူတွေကသိုင်းတွေနည်းတယ်လို့မိဘတွေကလည်းသိုင်းတွေချက်ဆွေမျိုးသားချင်းတွေကိုယုံပြီးမိမိတို့ရဲ့တာသမီတွေကိုစိတ်ချစွာနဲ့အထားတဲ့တကြပဲဖြစ်တယ
်။အခုလိုကန့်ယောဂါကာလမှာအလုံးလဲမဲ့ဖြစ်တာများပြီးတိုင်ကြားတဲ့နေရာအခက်ခဲတွေကြောင့်ပုံမုံများပြားလာတယ်လို့မေတ္တာဆောင်စည်းကေဟာဥက္ကဋ္ဌတော်တီတီနွယ်ကဆိုပါတယ
်။လက်ရှိမှာဘာဖြစ်လဲဆိုတော့ဖြစ်ပြီးပြီးဆိုရင်တို့ကရုံးနေပါလိမ့်ကက်တွေတွားဖို့အတွက်ကခက်ခဲတယ်လေ။အာဒါကိုသိကြီးနဲ့ဖြစ်ပါမလားဆိုတဲ့အတွေးတွေနဲ့ဟိုနေ့မဖြစ်မိဘူး။အဲ့ဒီခါကျတော့အတင်းထဲမှာဖြစ်နေတာတော့အများကြီးတယ်။ အဓိကတော့ဘာဖြစ်လဲဆိုတော့အလုံးမရှိတာပေါ့နော်အလုံးမရှိဘူးသူတို့ရဲ့အာရုံစိုက်မှုတွေမရှိနေဘူ
းမုံပြင်းတဲ့အတွင်းကအိမ်တွင်းအကြံဖက်မှုနဲ့မတိုင်းမှုကျွလွန်ခံရတဲ့အမျိုးသမီးတွေအတွက်အကူအညီပေးနေတာကမိကေဟာအပြင်နောက်ထပ်ကေဟာတိတ်ညံ့များဆဆရှိမနေပါဘူးမော်လမြိုင်မြို့ရှင်မြန်ဒီရီရက်ကွက်မှာဖွင့်လင်းထားတဲ့မေတ္တာစုံစည်းကေဟာဟာအမျိုးသမီးတွေကိုကူညီပေးနေတဲ့ကေဟာတစ်ခုဖြစ်ပါတယ်ကိုဗစ်ကြောင့်ကေဟာကိုခိတပိတ်ထားရတာဖြစ်တယ်လို့တော်တီတီနယ်ကဆိုပါတယ
်ဒါကိုဗစ်ကာလထဲမှာတော့ဒီနယ်ကတော့ကိုနီးမလုပ်ထားတော့ဘူးဟိုရုံးကပိတ်ထားလိုက်တယ်လीပိတ်ပြီးတော့အပြင်မှာပဲဒီနယ်တို့အပြင်လိုက်လုပ်ပေးတယ် GDP တွေပတ်သက်တာတော့ဥပမာအခုဒီနေ့ဆိုရင် China rate တို့မျိုးပါမျိုးပတ်သက်တာလို့ဆိုရင်တော့ဒီနယ်အဲအပြင်သွားပြီးတော့တက်လုပ်တာပေါ့နော်
2020ခုနှစ်အတွင်းမှာတိုင်းငံမတိုင်းမှု49မှုရှိတယ်လို့ရဲမှုထွန်းထွန်းကဆိုပါတယ်။အမှုတွေကိုဖြည့်ရှင်းပုံနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မှတ်ချက်မပေးလိုဘူးလို့သူကဆိုပါတယ်။အခုလိုအဖြစ်အပျက်မျိုးဟာပဝမှာအမဲဆက်တစ်ခုဖြစ်လာနိုင်တာကြောင့်ရဲစခန်းကိုမရောက်လာတဲ့အမှုအရေးအတွက်ဟာအခုထက်ပိုများနေပါတယ်။လက်ရှိဖြစ်နေတဲ့မတိုင်းမှုတွေအတွက်ဥပဒေပိုင်းမှာပြည်내လူမှုဝန်ထမ်းဦးစီးဌာနကဆောင်ရွက်ပေးနေတာဖြစ်ပြီးကြမ်းရှိနေတဲ့အမှုတွေကိုတော့ CSO အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။လက်ရှိကိုဗစ်ဒုတိယလှိုင်းမှာမတိုင်းမှု9မှုအတွက်လူမှုဝန်ထမ်းကလိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြို့နယ်အစိမ်းမှာစိတ်ဟောက်မရှိသေးတဲ့အတွက်ကြောင့်နှင်းနာတဲ့အမျိုးသမီးငယ်တွေထားရှိဖို့အတွက်ကိုတော့မော်လမြိုင်မြို့မှာရှိတဲ့မိကေဟာနဲ့မြစ်တန်ဆောင်စည်းကေဟာလိုနေရာတွေကိုဒါလွှဲပို့ပေးနေရတာပါ။အခုလက်ရှိဖြစ်နေတဲ့အမှုတွေဟာလည်းသူတို့ရဲ့စိတ်ပိုင်းဆိုင်ရာလုံခြုံရေးအတွက်လိုအပ်နေတဲ့အတွက်ကြောင့်မရှိမဖြစ်ကေဟာမှာလက်ခံထားရတာဖြစ်ပါတယ်။သူရဲ့စိတ်ဟောက်တွေမှာလည်းနေရာအခက်အခဲတွေဖြစ်ပေါ်နေတာကြောင့်လူမှုဝန်ထမ်းအနေနဲ့မြို့နယ်အစိမ်းမှာစိတ်ဟောက်ဖွင့်ပေးဖို့လိုအပ်တယ်လို့မိချယ်ရီဆိုကပြောပါဗျ။အေ
းဒါအမျိုးသမီးအကုန်မျိုးသမီးနေမှာကောင်းဆိုလဲစိတ်ဟောက်
မြို့နယ်အစိမ်းမှာမျိုးသမီးရေးရာအဖွဲ့တွေရှိပေမဲ့သူတို့စီမှာစောက်ရှောက်ဖို့နေရာမရှိဘူးဖြစ်နေတယ်။ဆိုတော့မြို့နယ်မှာဖြည့်ရှင်းလို့ရတဲ့ပြဿနာတွေလည်းအမားတို့စီလွှဲရတယ်ဆိုတော့အမားတို့ဖြစ်စေချင်တာကမြို့နယ်အစိမ်းမှာလည်းစိတ်ဟောက်ဖွင့်စေချင်တယ်ဒါမှမြို့နယ်မှာဖြည့်ရှင်းလို့ရတဲ့အမှုတွေဆိုမြို့နယ်မှာရှင်းပြီးမြို့နယ်မှာပဲစောက်ရှောက်လိုက်ရင်အခုလိုမျိုးတနရာတဲမှာပဲစုပြောင်းနေတာမျိုးမဖြစ်တော့ဘူးပေါ့လေ
အချမ်းဘက်ခံရတဲ့အမျိုးသမီးတွေဘဝပြန်လည်ထူထောင်နိုင်ဖို့အတွက်ပြည်နယ်အစ်စ်ပြန်လည်ထူထောင်ရေးစင်တာတစ်ခုဖွင့်လှစ်ပေးဖို့ကိုလည်းအစိုးရထံကိုတင်ပြထားတာရှိတယ်လို့သိရပါတယ်လက်ရှိအချိန်မှာတော့နေရာအခက်အခဲဖြစ်နေတာတွေကိုဖြည့်ရှင်းဖို့အတွက်အိမ်ကလေးထပ်ငါထားပြီးအသေးရောက်ရှိလာတဲ့လူတွေကိုထားသွားဖို့အစီအစဉ်နေပါတယ်အမျိုးသမီးတွေအပေါ်နီးမျိုးဆောင်နဲ့အကြမ်းဖက်ခံနေရတဲ့ကိစ္စတွေမှာဆိုရင်အနည်းစုကတော့အမှုဖွင့်ပြီးတရားရင်ဆိုင်ရတွေရှိကအများစုကတော့တရားရင်ဆိုင်ရမှာကိုကြောက်တယ်လို့အသက်အန္တရာယ်နဲ့စိတ်ပိုင်းဆိုင်ရာချိန်ချောက်ခံရတာတွေကြောင့်ဖွင့်မပြောတဲ့အမှုတွေလည်းရှိနေပါတယ်။ဒါပေမဲ့ဖွင့်ပြောလာတဲ့အမှုတွေကိုရင်ဆိုင်ဖို့တရားရုံးဘက်ကအမှုရဲ့ချွေးဆိုင်သားတွေရှိတဲ့အတွက်ကြောင့်အမှုရင်ဆိုင်နေတဲ့အမျိုးသမီးတွေကိုကိဟာမှာပဲဆက်လက်ပြီးတော့စောင့်ရှောက်ခံရတာဖြစ်တဲ့အတွက်ကြောင့်နေထိုင်ဖို့အခက်အခဲတွေဖြစ်နေပြန်ပါတယ်။အကြမ်းဖက်ခံရတဲ့သူတွေအတန်ကျကျလောင်လောင်ကြားလာနိုင်ရဖို့အတွက်အကူအညီပေးနေတဲ့သူတွေရဲ့အခက်အခဲတွေကိုတာဝန်ရှိသူတွေကသိရှိပြီးအချိန်မီဖြေရှင်းနိုင်ဖို့အတွက်လွတ်တော်ထဲကအမျိုးသမီးကိုယ်စားလှယ်လောင်းတွေပို့ပြီးပါလာဖို့ညွှန်လင်းနေကြပါတယ်။မွန်အမျိုးသမီးအဖွဲ့ဥက္ကဋ္ဌမိကွန်ချန်နုံကတော့
အနေနဲ့ဓမ္မအနေနဲ့လူကြီးချက်တစ်ခုကတော့အခုဒီလိုမျိုးပေါ့နော်ရေသောက်ဘွဲမှာပေါင်းရှင်းတိုင်းမယ်လို့ပြင်ဆင်ထားတဲ့မျိုးသမီးတွေနေနိုင်တယ်မျိုးသမီးတွေရဲ့လိုအပ်ချက်ကပါလေဖြစ်တယ်လဲဆိုတော့သူတို့နေနဲ့လုံးဝသိတယ်ဆိုတော့သူတို့နေလူကြီးယုံကြည်ပြီးသားရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့အာဒီအတွက်သူတို့သာတကယ်လို့များရေသောက်ဘွဲမှာနေရာရတာဆိုလို့ရှင်အစ်မတို့မျိုးသမီးတွေအတွက်တကယ်လို့အပ်တဲ့ချက်တွေကိုဖြစ်ပြီးပေးနိုင်တဲ့ဖြင့်တော့မျိုးသမီးတွေအမြဲတမ်းလေးစားအားထားရတဲ့စံပြမျိုးသမီးတွေလည်းဖြစ်လာမယ်လို့တော့ဒီမှာနေတယ်လို့ပြောပါတယ်
ကျေးဇူးပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒုသက်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Go News Agency ကဝန်ဆောင်မော်ဒုသက်ကအေးအောင်ဇာနီနဲ့ Oliver Slow တို့ဖြစ်ပါတယ်။ဒုသက်ပတ်စဉ်အတန်းလွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုသက် Facebook စာမျက်နှာ SoundCloud YouTube အန်ကျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့ဒီနေ့ကနေ6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ ။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဂျိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောက်လို့ပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မင်္ဂလာပါခင်ဗျာ။ VOE American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်။ကျွန်တော်တို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒဲရဲ့လီလိုက်အစီအစဉ်ညမှာရွေးကောက်ပွဲအထူးအစီအစဉ်တရားနဲ့အစားထိုးတင်ဆက်ပေးနေပါတယ်။ဒီပတ်မှာတော့ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်။ Channel FFE သတင်းအက်ဒီတာကိုမှုတက်ကနေပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်သံဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အဲ့တော့ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုပြန်ကြားရေးကော်မတီတွင်ရမှုမုံရအောင်ရှင်ဖြစ်ပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးဖြစ်ပါတယ်။ပြည်တော်စုကောင်းကျိုးဆောင်ပါတီရဲ့အိုချံပေးပုံကူများအဖွဲ့ခေါင်းဆောင်ဦးကူကူနိုင်ဖြစ်ပါတယ်။ဒီတစ်ပတ်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲအထူးစီစဉ်တဲ့ပတ်သက်ပြီးတော့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြွေးကြော်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ။2008အခြေခံဥပဒေပြင်ဆင်ရေးကဒီနိုင်ငံရေးပါတီတိုင်းလိုလိုရဲ့ဒီရွေးကောက်ပွဲကြွေးကြော်ချက်တွေအခါကဒီရွေးကောက်နိုင်ငံရေးညီမချက်တွေရွေးကောက်ပွဲခရီးတွေထဲမှာပါတဲ့အဓိကအနေနဲ့ပါတဲ့အကြောင်းအရာတစ်ခုလည်းဖြစ်တယ်ပေါ့နော်။ဆိုတော့ပြီးခဲ့တဲ့ဒီအစိုးရတက်တန်းနှစ်ခုဒီတော်တော်တက်တန်းနှစ်ခုအတွင်းမှာလည်းအခြေခံဥပဒေပြင်ဆင်ရေးကိုဒီတော်တော်ထဲမှာလှုပ်ဆောင်ခဲ့တာမျိုးရှိတယ်။ဒါပေမဲ့ဒီဒီနိုင်ငံရေးအင်အားစုတွေဒီတိုင်းနိုင်ငံအင်အားစုတွေမျှော်လင့်တဲ့ဒီ Federal Democracy ပြည်ထောင်စုစီသွားတဲ့အခြေခံဥပဒေတော့မဖြစ်လာသေးဘူးပေါ့နော်။ဆိုတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲအလွန်မှာဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီရဲ့အနေနဲ့ပေါ့နော်။ဆိုတော့ဟိုအခြေခံဥပဒေပြင်ဆင်ရေးကိုဟိုနီးပြူဟာတွေပို့ပြီးတော့မှအမခန့်ချက်ရှိမယ်ပြည်သူ့ကိုအမခန့်ချက်ပေးနိုင်မယ်နီးပြူဟာတွေပို့ပြီးတော့မှဒီခြေကံဥပဒေပြင်ဆင်ရေးကိုထိရောက်နိုင်အောင်လုပ်ဆောင်မဲ့စဉ်းစားချက်မျိုးတွေဆိုတော့ရှိပြီလားပေါ့နော်ဒါမျိုးချမှတ်ထားတာကိုရှိပြီလားဒါမျိုးဒီပြူကအပြောင်းလဲတွေကိုလုပ်ဆောင်ဖို့ရည်ရွယ်ထားတာမျိုးရှိသလားပေါ့ဒါလေးကိုကျွန်တော်ရင်ဆပြီးတော့ပြီးကျင်ပါခွာအရင်ဆုံးတော့ကျွန်တော်အန်ဂယ်မွန်ရောင်အောင်ရှင်ကိုဖိတ်ခေါ်ကျင်ပါအန်ဂယ်မွန်ရောင်အောင်ရှင်ဆပြီးဆွေးနွေးပေးပါဦ
းကျွန်တော်တို့အခုရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတော်တော်များများရဲ့ညီမချက်ထဲမှာပါလာတာဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးဆိုတာပါလာတဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီဟာကိုအများကြီးကြိုဆိုပါတယ်အများကြီးလည်းဒီနေ့အားရမှုရှိပါတယ်အဲကျွန်တော်တို့ NLD အနေနဲ့ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဟိုတစ်ချောင်းလုံးကျွန်တော်တို့ဟိုစူးစမ်းခဲ့ကြတာပါပဲ1993ဟိုကြိုက်စံကုန်းအမျိုးသားညီလာခံကလေးကကျွန်တော်တို့ကစပြီးတော့ဒီဟာကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့စူးစမ်းခဲ့ကြတာပဲနောက်တစ်ခါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတီးပြုမဲ့စိတ်စာမှာလဲကျွန်တော်တို့က notebook ဆိုပြီးတော့ကျွန်တော်ကန့်ကွက်ခဲ့တယ်။နောက်2008ပွဲစည်းပုံအခြေခံဥပဒေရပြုလုပ်တဲ့2020ရွေးကောက်ပွဲလဲကျွန်တော်တို့မပါခဲ့ဘူး။ဒါတွေလဲကျွန်တော်တို့ပဲဒါဟိုသပိတ်ပေါက်တယ်လို့ပဲဆိုရလို့လုပ်ခဲ့ကြတယ်ပေါ့။နောက်တစ်ခါဒီဝက်နောက်ပိုင်းမှာလဲကျွန်တော်က436ပြင်ဆင်ရေး436ကိစ္စတွေနောက်59စာလုံးကိစ္စတွေဒါတွေမှာလဲကျွန်တော်တို့ကကျွန်တော်တို့နဲ့မိဖက်ပေါ့လေမိဖက်ကျွန်တော်ညီညီတော်ပါတီတွေပါတယ်ကျွန်တော်ညီမိဖက်ဒီဒီမိုကရေစီအင်အားစုတွေចောင်းသားတွေပါတဲ့အင်အားစုတွေနဲ့ကျွန်တော်တို့ဒီဟာကိုပြုပြင်ပြောင်းလဲမှုလုပ်နိုင်အောင်ကြိုးစားခဲ့ကြတာပါပဲနောက်ဆုံးမှာတော့ကျွန်တော်တို့2015ရွေးကောက်ပွဲပြီးတော့ကျွန်တော်တို့ကလွတ်တော်ထဲမှာအများစုရလာတယ်အများစုရလာတဲ့အချိန်ကျတော့လည်းဒီဟာကိုပဲထပ်ပြီးတော့ကြိုးစားကြတာပါပဲပြီးခဲ့တဲ့2019ကာလပဲဆိုပါစို့အဲ့ဒီမှာကျွန်တော်တို့ဒါလွတ်တော်ထဲကနေပြီးတော့ပြင်ဆင်ဖို့ကြိုးစားခဲ့ကြတာပါပဲအဲဒါအားလုံးကြည့်ပါလေတော်တော်လေးကပြင်ဆင်ဖို့ကြိုးစားခဲ့ကြတဲ့အခါမှာ ို့ချုပ်ပြောရရင်တော့ကျွန်တော်တို့မအောင်မြင်ခဲ့ပါဘူး။မအောင်မြင်ပေမဲ့လို့ကျွန်တော်တို့မှာအဲဒီဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတိပြုရမယ်။သို့မဟုတ်ကျွန်တော်တို့အဲဒီကျွန်တော်အလေးနဲ့ထားရတဲ့အချက်၃ချက်ကျွန်တော်ရခဲ့ပါတယ်။အဲ့ဒါတော့ဘာလဲဆိုတော့နံပါတ်၁ကကျွန်တော်တို့2015တုန်းကပြည်သူလူထုကိုပေးထားတဲ့ဂရုတိုင်ကျွန်တော်တို့ကြည့်ပြအောင်ကျွန်တော်တို့ design မှတ်မှတ်လုပ်ဆောင်ခဲ့တယ်ဆိုတဲ့အားကိုတို့ဒါကိုပြည်သူလူထုသိစေခဲ့ပါတယ်။နံပါတ်၂ကတော့လွှတ်တော်ထဲမှာပြင်ခဲ့ပေမလို့အဲ့လွှတ်တော်ထဲမှာကျွန်တော်တို့နဲ့အတူပဲဒီမိုကရက်တစ်အင်အားစုလွှတ်တော်ကိုယ်စားလှယ်ပါလာတယ်။တိုင်းရင်းသားမျိုးနွယ်စုလွှတ်တော်ကိုယ်စားလှယ်ပါလာတယ်။ဒီပြည်စင်မှုတဲမှာကျွန်တော်တို့ပူးပေါင်းပြီးတော့ပါလာတယ်။အဲ့ဒီဟာလဲကျွန်တော်တို့ဒါအားတစ်ခုဖြစ်တယ်လို့ကျွန်တော်သတိပြုပြပါတယ်။နံပါတ်၃ချက်ကတော့ကျွန်တော်တို့လွှတ်တော်ထဲမှာရှုံးတော်ရှုံးဒီပဲဖြစ်စေနိုင်ဒီပဲဖြစ်စေလို့ဒီပြင်ဆင်မှုအတွက်ပြည်သူလူထုကကျွန်တော်တို့ဆက်ပြီးတော့အားပေးနေတယ်ဆိုတာကိုကျွန်တော်သတိပြုမိတာရှိပါတယ်။အခုလာမဲ့ဒီလွှတ်တော်စက်တန်းပါပေါ့လေ။ဒါကြလို့ကျွန်တော်တာဝန်ယူနိုင်မဲ့အခြေအနေမျိုးဖြစ်ဖြစ်မဖြစ်ဖြစ်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့မူလရည်ရွယ်ချက်ဖြစ်တဲ့ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုဆက်ပြီးတော့ကျွန်တော်တိုက်ပွဲဝင်သွားမှာပဲဆက်ပြီးတော့စူးစမ်းသွားမယ်ပြည်သူလူထုနဲ့အတူဆက်ပြီးတော့စူးစမ်းသွားမယ်လို့ကျွန်တော်အရင်ဆုံးပြောချင်ပါသေးတယ
်။ Okay ဟုတ်ကဲ့ဥပဒေကိုဒီချက်တော့ဆွေးနွေးပေးပါအောင်ဒီပေါ်မှာ
result based management ဆိုတာများသောအားဖြင့်ကတော့စီးပွားရေးလောကမှာ business level မှာတော့ဒါတော်တော်တွင်ကျေပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံရေးနယ်ပယ်မှာလည်းပဲ RDM ဖြစ်ဖို့လိုတယ်။ခြေလေးလုံးကာလမှာ result based သွားဖို့အတွက်အဲ့ဒီချိန်တုန်းကအပြင်းထန်ဆုံးလမ်းကြောင်းဖြစ်တဲ့အစဉ်ပြိုင်အစိုးရလမ်းကြောင်းကိုကျွန်တော်တို့ထောက်ခံပြီးတော့ဖြုတ်ဝဲရုံးလုံချောင်းမှုတွေလုပ်ခဲ့တယ်။သို့တော့ထိပ်ပိုင်းကောင်းဆောင်တွေကြားထဲမှာပဲနှုတ်ဖက်တာတွေပါတယ်ဖြစ်ပြီးမအောင်ဘူး။90ရွေးကောက်ပွဲပြီးတဲ့အခါကျတော့လည်းဖွဲ့စည်းပုံအကျက်အကဲဖြစ်တဲ့အခါကျတော့ဒါကျွန်တော်တို့စာတန်းတစ်စောင်ကိုအကြံပြုစာတင်ခဲ့ပါတယ်လမ်းကြောင်းပြီးသီးရတယ်ဒါတွေကကျွန်တော်ထုတ်မပြောခဲ့သေးတာပေါ့အဲ့တော့ပေါင်ထဲမှာတုန်းကလည်းကျွန်တော်တို့ဒီညောင်းနှပင်တစ်ဖက်သက်ရေးဆွဲတာကိုကျွန်တော်တို့ဆန့်ကျင်တယ်အဲ့တော့နောက်တစ်ခုကတော့2005မှာပထမတစ်ခါကျွန်တော်အပြင်ပြန်ရောက်လာလွတ်လာတဲ့အခါကျတော့လေဒီတစ်ဖက်သက်ရေးဆွဲနေတာကိုပေါ်ပေါ်ထင်ထင်လူသိရှင်ကြားဝေဖန်ကန့်ကွက်တဲ့အတွက်ကြောင့်ကျွန်တော်တို့ထပ်ပြီးတော့ဖန်ဆီးခံရတယ်နောက်ဆုံးဒီ88ကျောင်းသားကောင်းဆောင်တွေအပြင်မှာရှိနေခြင်းကတော့ရှိဖွယ်စည်းပုံအတည်ပြုဖို့အတွက်ကျွန်တော်တို့ဟာအဟံတားဖြစ်နေတယ်လို့ယူဆဖို့ရပါတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့ကိုဒါ65နှစ်နဲ့6လပေါ့။ချပြီးတော့ဒါရောက်ပြီးအဝေးဆုံးနယ်စပ်နယ်ပြားတွေပို့ခဲ့။အဲ့တော့ပြောချင်တာကဒီဖွယ်စည်းပုံကိုကျွန်တော်တို့ကမဖြစ်ခင်လေးကကျွန်တော်တို့ကန့်ကွက်ခဲ့။သို့တော်အောင်မြင်တယ်။ဒါပြက်ရွေးကောက်ပွဲကို NLD ကဝင်မယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းပဲဒါလက်တွေ့ကျတဲ့ဒီတခါတော့ဒါကျွန်တော်တို့ဒါ result oriented ဖြစ်တယ်။စန့်ကျင်နေုံနဲ့မလုပ်မယ်ဆိုတာလည်းပဲalternative တစ်ခုကိုမပြနိုင်တဲ့အခြေအနေမျိုးမှာဒါကိုဟို risk ယူပြီးတော့ဝင်မယ်လို့ဆိုတဲ့ဟာကိုကျွန်တော်တို့ထောက်ခံခဲ့တယ်။2013နှစ်စန်းပိုင်းမှာအင်္ဒရာမှာလူလူဆွေးနွေးပွဲပြောပွဲမှာကွယ်လွန်သွားပြီဖြစ်တဲ့ဆရာဦးကိုနေရထင်လင်းဦးရကျွန်တော်ရဒါဆက်ပြီးတော့436ပြင်ဆင်ရေးကိုကျွန်တော်ပြောခဲ့တယ်။ကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးအတွက်လူလူထောက်ရှားမှုတွေလုပ်တယ်လို့တစ်ချိန်တည်းမှာကောင်းဆောင်9ရောက်နဲ့ပြည်စုံဆွေးနွေးမှုအတွက်ကျွန်တော်တရားဝင်စာတင်ခဲ့တယ်။အဲ့ဒါပါလဲဆိုတော့ဒေါအောင်ဆန်းစုကြည်ဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးရွှေမန်းဦးခင်အောင်မြင့်အဲ့ဒီ9ရောက်နဲ့ကျွန်တော်တို့တွတ်တော်ပြင်ပမှာတရားဆွေးနွေးပြီးတော့သဘောထားတွေရယူဖို့ကျွန်တော်ကြိုးစားခဲ့တယ်။ကျွန်တော်တို့ကဒီဥပဒေတစ်ခုကိုပြင်ဆင်တော့မယ်ပြဋ္ဌာန်းတော့မယ်ဆိုရင်လက်တွေ့ရလက်ထွက်ဖို့အရွေးဖြစ်ဖို့အတွက်ပြင်ဆင်ရတဲ့အပိုင်းတွေရှိတယ်။အဲ့တော့ကျွန်တော်တို့ကဖြစ်စေချင်တာကရလက်ဦးတည်တဲ့တူကံမှုမျိုးဟာကျွန်တော်တို့ကပြင်ညာတွေအများကြီးတဲမှာသူ့ရဲ့ timeline နဲ့ပေါ့အချိန်ကာလအကန့်အသတ်နဲ့ဒီကာလသက်တမ်းမှာ9နှစ်မှာဘယ်ဟာတွေကိုပူစားပေးပြင်မယ်ကိန်းကနန်းအရာကဘလို့မှပြင်လို့မရဘူးဒါဆိုရင်နိုင်ငံရေးအရာဘလို့အမှုပြင်ညာမျိုးအောင်ဆောင်ရွက်နိုင်တယ်လဲဆိုတာကဒီဖွဲ့စည်းပုံပြင်ဆင်ရေးအဓိကတစ်ချက်ဟိုဒီလိုပြောလို့ကျွန်တော်တို့ကစစ်တပ်ကိုဟလာအလျှော်ပေးလိုက်ရောပြီးတော့ခေါင်းရှုပ်ဖို့ပြောနေတာမဟုတ်ဘူးကျွန်တော်တို့ struggle လုပ်တဲ့ဘိုင်းတွေအလုပ်ကိုလုပ်နေတာအခုကျွန်တော်တို့တော်တော်တက်တန်း20မှာပြောရင်ဒါအရင်တက်တန်းလုံးကပြည်တော်စုဥပဒေအမှတ်45နဲ့ဇယားနှစ်နဲ့ဇယား9မှာပါတဲ့အချက်54ချက်တူးချက်ပြီးတော့ပြင်ဆင်နိုင်ခဲ့တယ်အခု9နှစ်တက်တန်းမှာမတန်ဆွမ်းနဲ့ဦးမင်းမဆွမ်းနှစ်ချက်ပြင်နိုင်ခဲ့ဘယ်တော့ကျွန်တော်တို့ခိုင်ခိုင်မာမာကျွန်တော်တို့ရရှိလိုက်တယ်လေဆိုတာဒါကျွန်တော်တို့ကဟိုကိန်းကနန်းအချက်အလက်တွေနဲ့ဟိုစင်ရင်တော်တရားနဲ့ ကျွန်တော်တို့ကချင်းချက်ဖို့လိုတယ်ကျွန်တော်တို့က30မိနစ်ကျော်လာကျွန်တော်ကဟိုပြောရင်တော့ရှင်းလင်းလုံးဥဆောင်ခဲ့တဲ့ကျောင်းသားတယောက်အနေနဲ့ပြောရင်ကျွန်တော်တို့ဒီတဲ့အများကြီးမျော်လင့်တယ်နောက်ဆုံးကျွန်တော်အခုပါတီထောင်တာကို၌ကအားမလို့အားမရစိတ်နဲ့ကျွန်တော်မှကျွန်တော်လှုပ်ချင်တဲ့ vision တွေရှိတယ်အဲ့ဒါတွေကိုလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်ဖို့အတွက်ကျွန်တော်တို့စိတ်ကြိုးလို့ရဲဘော်တွေစူးစီးပြီးတော့ပါတီထောင်တဲ့ကိစ္စမှာလက်တွေ့ကျကျပြင်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့ဘာကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ကိုယ်ပိုင်အယူဆတွေ vision တွေကိုအကောင့်တွေပေါ်ခြင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဟို reserve based reserve oriented ပေါ့နော်ရလက်ကိုဦးတည်တဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေကိုကျွန်တော်တို့လုပ်ပေးဖို့လည်းကျွန်တော်တို့မှာအစီအစဉ်တွေရှိတယ်အော်ပြင်ဆင်ထားတာတွေလည်းရှိပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဘုကုနာကျတော့ဆင်းနေပြီပေါ့ဒီပေါ်မှာ
။ရွေးကောက်ပွဲကော်မရှင်ဥပဒေနဲ့ပတ်သက်လို့လေကျွန်တော်ပြင်ဆင်ရေးလေးကိုပထမဆုံးပြီးတော့အကြံပြုချင်ပါတယ်။အဲ့တော့အခုလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲဖြစ်အောင်ဆိုတဲ့နေရာမှာအဓိကဒိုင်းဝီးတပွဲကြီးကြရတဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ခန့်ခန့်ကအရေးကြီးပါတယ်။အဲ့တော့ကော်မရှင်ကိုနိုင်ငံတော်သမရအနေပြီးတော့ခန့်တောင်းပေးရတာဖြစ်ပါတယ်။အဲ့တော့ရွေးကောက်ပွဲမှာအများစုနိုင်ရတဲ့ပါတီကအစိုးရဖွဲ့ပြီးတော့ကော်မရှင်ကိုခန့်နာဖြစ်တဲ့အတွက်ကော်မရှင်ရဲ့ရက်တီချက်အဆောင်အချက်တွေပေါ်မှာတချို့ကမေးခွန်းထုတ်ကြတာရှိပါတယ်။အဲ့တော့ကျွန်တော်အနေနဲ့မြင်တာတော့ပို့ပြီးတော့လွတ်လပ်ဖို့ညှတာလို့ဆိုရင်တော့ကော်မရှင်ရဲ့ရာထူးတက်တန်းကိုသမရရဲ့တက်တန်းနဲ့အညီမထားဘဲနဲ့ပြည်သူတရားလွတ်တော်ချုပ်တရားသူကြီးများရဲ့ရာထူးတက်တန်းကဲ့သို့အသက်80နှစ်ပြည့်သည့်အထိတော်ဝင်ထပ်ဆောင်ခွင့်ရှိသည်ဆိုပြီးတော့မှဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ဥပဒေကိုပြင်လိုက်မယ်ဆိုရင်ဒါကထောက်ဝကျော်ဆန္ဒမဲနဲ့လွတ်တော်ရဲ့ပြင်လို့ရပါတယ်။အဲကျွန်တော်တို့ပြည်တော်စုကောင်းကျိုးဆောင်ပါတီအနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအပါဝင်တည်ဆဲဥပဒေရရက်ကိုနိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်ပြင်ဆင်ခြင်းပယ်ပြတ်ခြင်းအတိတ်ပြဋ္ဌာန်းခြင်းလို့ပြုလုပ်မယ်ဆိုပြီးတော့မှဒါပြည်သူများထံမှာတည်လင်းဂရုပြုထုတ်ပြန်ထားပါအဲ့တော့ဒီခြေခံဥပဒေကိုပြည်သူအများစုကပြင်ဆင်လို့တဲ့ဆန္ဒကိုပြပြကြပါကျွန်တော်ပါတီအနေနဲ့လည်းပဲပြည်သူတွေရဲ့ဆန္ဒနဲ့အညီကျွန်တော်နိုင်ငံနဲ့စီလျော်လိုက်ဖက်တဲ့ဖွဲ့စည်းပုံခြေခံဥပဒေဖြစ်အောင်ပြည်သူတွေကနေပြီးတော့ပါတီကိုတောင်းပေးလာမယ်ဆိုရင်ဒါအပြောမဟုတ်လက်တွေ့ကြကြရက်လက်ကောင်းရအောင်ဒါပြင်ဆင်ဆောင်ရွက်ဖို့စိတ်ပိုင်းပြတ်ထားပြီးဖြစ်ပါကျွန်တော်ပါတီရဲ့ဥက္ကဋ္ဌကြီးသူတော်ဦးရွှေမန်းနာဂအဖြစ်နဲ့ဥဆောင်နဲ့ပထမအချိန်ပြည်သူ့လွှတ်တော်ကနေပြီးတော့85ရာရင်လုံးကျော်ထောက်ခံမဲဖြစ်တာပြင်ဆင်နိုင်တယ်ဆိုတဲ့ဒါခုနကဆွေးနွေးသွားတယ်ဒီပုံမှန်436ခွေးမှာအကျုံးဝင်နေအဲ့တော့တိုင်းဒေသကြီးပြည်နယ်ဥပဒေပြုစီရင်စရာနှစ်အဲ့ဒီမှာကဏ္ဍ၈ခုမှာအကျောင်းအရာ34ခုတိုင်းဒေသကြီးပြည်နယ်တွေကောက်ခံရမယ်အခွန်ခတွေဇယား၅ပါအကျောင်းအရာအခု20ခုအစ်စ်ဖြစ်ဆွဲပြီးတော့ထည့်သွင်းပြဋ္ဌာန်းပေးနိုင်ခဲ့တာဖြစ်ပါအဲ့တော့ဒီပထမအကြိမ်ပြည်တော်စုလွတ်တော်မှာတောင်းမှာအခုလိုမျိုး54ချက်ကိုလက်တွေ့ရလက်ကောင်ရပြင်ဆင်နိုင်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်ပါတီကိုသာပြည်သူကတောင်းပေးမယ်ဆိုရင်မကြမီမှာပေါ်ပေါက်လာမယ်တတိယအကြိမ်ပြည်တော်စုလွတ်တော်မှာဒီတဲ့ပို့ပြီးတော့မှရလက်ကောင်တွေရအောင်လက်တွေ့ကြဆောင်ရွက်နိုင်နိုင်မယ်လို့ယုံကြည်ပါတယ်
โอเคโอเคပထမတည်းဒုတိယတစ်ပိုင်းဆက်သွားတယ်ဒုတိယတစ်ပိုင်းမှာတော့ကျွန်တော်ပြင်သောဥပဒေကိုယူစပြီးတော့မေးကျင်တယ်ပေါ့ခုနကဥပဒေကိုဆွေးနွေးခဲ့သလိုပဲဒီ2008အခြေခံဥပဒေပြင်ဆင်ရေးကိုခန်းကဏ္ဍမျိုးစုံအနေနဲ့လောက်ဆောင်ခဲ့တာအချိန်တော်တော်လေးပေးခဲ့ရတယ်ပေါ့နော်ပြည်သူတွေကဒီအခြေခံဥပဒေပေါ်ပြင်ဆင်ရေးပေါ်တော်တော်လေးကိုလည်းမျှော်လင့်ခဲ့ကြတာရှိရဲ့ဒီ9နှစ်သက်တမ်းမှာလည်းကျွန်တော်တို့ကဒီအခြေခံဥပဒေပြင်ဆင်ရေးကပြီးခဲ့တဲ့ဒီချိန်တွေကလိုပဲဘာမှဒီခုန436တကားလည်းမဖွင့်နိုင်ဘူးဟိုသူတို့ကြာကြာပြောင်းလဲလာတာမရှိတော့ဘူးမရှိသေးဘူးဆိုလို့ရှင်ရောဘယ်လောက်ထိဆက်ပြီးတော့ဒီပြည်သူတွေအနေနဲ့ဘယ်လောက်ထိစိတ်ရှိလက်ရှိစောင့်သင့်တယ်ဆိုတော့နိုင်ငံရေးအင်အားစုတွေအနေနဲ့ရောဒီခြေကဥပဒေပြင်ဆင်ရေးဒီလမ်းကြောင်းကိုဘယ်လောက်တိုင်းတာဒီစိတ်ရှိလက်ရှိဆက်ပြီးတော့စောင့်သင့်တယ်ပေါ့ဆိုတော့ဒီပေါ်မှာလည်းဟိုဥပဒေရဲ့ဟိုသဘောထားအမျိုးဆွေးနွေးပေးသိခြင်းတယ
်ဟိုအဓိကကတော့ကျွန်တော်တို့ဟိုအချိန်ကအရန်တန်ဖိုးကြီးပါတယ်ပြောင်းလဲအရန်မြန်တဲ့အချိန်မှာငါးနှစ်ဆိုတဲ့တက်တန်းဟာနည်းနည်းနုံနုံကာလာယူဖို့ပေါ့ဟိုဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောရင်ကျွန်တော်ကဟိုကိုယ်တိုင်လည်းကျွန်တော်အတက်တန်းရှိနေပါနောက်ဥပဒေနဲ့ပတ်သက်လို့လည်းစိတ်ဝင်စားအများအားကျွန်တော်လေ့လာတဲ့သူဖြစ်တဲ့အခါကျတော့ခုမှခုနကဒါပြည်ထောင်စုဥပဒေအမှတ်45ဆိုလို့ရှိရင်ပြဋ္ဌာန်းပြီးပြီဖြစ်တဲ့အတွက်ကြောင့်သူကထပ်ပြီးတော့85ရာခိုင်နှုန်းကျော်စရာမလိုဘူးဒါအတည်ပြုပြီးသား Kunaga, you don't look up the Akando Ubri, and you sure a pike, Nazi Yaga, and you don't know. I think Nazi Lebu the Luna Patata Hario, and Luyare, he in the Sanya Pine, Yama Uri, Platambido, budget volume Gilame, being Uchu Yandia PMA, Nanga Yia, Truye, the Pineria, Lopa, and Kunu, Tumime, Alapine, Fazibu Pola, or General Juzame, so Dari Ha, General Ledwi. ဆောင်တော်မဲ့ကိစ္စတွေဒါကျွန်တော်တို့ပြည်သူပါတီရဲ့မူဝါဒတွေဖြစ်ပါတယ်ကျွန်တော်တို့တွားနေတဲ့လမ်းကြောင်းဟာရော်ဗော်လူရှင်းလားမီဗော်လူရှင်းလားအဲ့ဒါကျွန်တော်တို့ကပြည်သူကိုရှင်းရှင်းလင်းလင်းကျွန်တော်တို့ကတရားစကားပြောလို့ကျွန်တော်တို့2003နှစ်မှာတိုင်ရင်တုန်းကကျွန်တော်တို့ကဒါရော်ဗော်လူရှင်းမယ်သို့တော့2003နှစ်မှာရွေးကောက်ပွဲဝင်နေဆိုတဲ့အဆုံးဖြတ်ချက်ဟာအရေးကြီးတဲ့နိုင်ငံရေးနှစ် ဝင်ဘူးဆိုတဲ့ယက်တီချက်ကနေပြီးတော့မကြိုက်ဘူးသို့တော့လက်ခံလိုက်တယ်လက်ခံပြီးတော့ဒီဘောင်တွေကနေတစ်ပြေးပြေးပြင်သွားဖို့ကြိုးစားတယ်ဆိုတာဟာနိုင်ငံရေးအာဖြင့်သူကတရည်ရည်ပြောင်းလဲတိုးတက်မှုလမ်းစဉ်ကို evolution ကိုတွေးလိုက်တာဖြစ်တယ်အဲ့လိုအခြေအနေမျိုးမှာဟိုကျွန်တော်တို့ကဘာလို့ဖြစ်နေလဲဆိုတော့ဟိုဘဲအသီးသီးရခေါင်းဆောင်တွေကဟိုကို့လူတွေကို့ဟို follower တွေကိုမတားတော့ဘဲနဲ့လွတ်ပေးထားတဲ့ကိစ္စအမြင်သဘောတော့မတူရင်တခါတည်းအသေးတပ်ဖို့ကြိုးစားတော့ဟာဒီလူကသူကစစ်တပ်သူကကြံ့ခိုင်ရေးဟလာသူကဟိုမဘာသာသူကအစ္စလမ်ဟလာသူက NLD အစရှိသည်ရှိသဖြင့်လူအဖွဲ့အစည်းတွေမှာတစိမ့်တွေကပ်ပြီးတော့ဆဲဆိုတိုက်ခိုက်နေတာတွေကိုခိတိရောက်မတားမြင်ရင်ခွင့်ပြုထားတဲ့သဘောဖြစ်တယ်အဲ့ဒါတိုင်းပြည်အတွက်သိအန္တရာယ်ကြီးတယ်လို့ဟိုကျွန်တော်ကတော့ပြောချင်တယ်ဘာလို့ဒီမိုကရေစီဆိုတာကဒီနိုင်ငံသားတွေရဲ့အသည့်ပေါ့နော်ရေချိန်ပေါ့အဲ့ဒီအပေါ်မှာမူတည်ပြီးတော့ဒီမိုကရေစီရဲ့ရလတ်အရေးအသွေးကလည်းအဆုံးဖြတ်ပေးလိမ့်မယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဟု
တ်ကဲ့ဒါကျေးဇူးပါ။ဆိုတော့ဟိုကျွန်တော်အငယ်မွေးအောင်အောင်ရှင်ကိုမေးချင်တက်ပြီးမေးချင်တာတခုပေါ့နော်။ဆိုတော့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဒီခြေကံမှုတွေပြင်ဆင်ရေးကိုလှုပ်ဆောင်ခဲ့တယ်ပေါ့။ဒီလှုပ်ဆောင်တဲ့နေရာမှာလည်းဒီဖက်ဝေဖန်မှုတွေရှိတာကလွှတ်တော်သက်တမ်းကုံကနီးမှလှုပ်ဆောင်လာဖြစ်တဲ့အတွက်ကြောင့်ဟိုတာဝန်ခြေုံလောက်တာလားဆိုတော့ဟိုဒီတွေ့ဆိုတော့ဝေဖန်မှုတွေလည်းရှိတယ်ပေါ့နောက်တစ်ချက်ကကြတော့ဒီနောက်တဲ့ဒီ2020အလွန်ဒီတွတ်တော်မှာဒီ NLD ကနေပြီးတော့ဒီတွတ်တော်ကိုထပ်ပြီးဦးဆောင်ဝင်ရမယ်ဆိုလို့ရှိရင်ခြေကဥပဒေပြင်ဆင်ရေးဘယ်လိုလှုပ်ဆောင်မှာလဲပေါ့နောက်တစ်ခါဒီဘယ်ချိန်မှာစပြီးလှုပ်ဆောင်မှာလဲပေါ့
ကောင်းပါတယ်ဒီမေးခွန်းလေးကဟိုအဲပြည့်ပြည့်စုံစုံလေးတော့ကျွန်တော်လည်းပြောချင်ပါတယ်ကျွန်တော်တို့ကအဲစိုးစိုးဘက်ကပေါ့လေတွတ်တော်မတိုင်ခင်ပေါ့တွတ်တော်တည်းမရောက်ခင်လဲကလည်းဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုကျွန်တော်တကယ်ကိုရုံးကန်စူးစမ်းပြီးတော့လုပ်ခဲ့တယ်ဒါအားလုံးကြည့်ပါလေနောက်တစ်ခါတွတ်တော်တည်းရောက်တော့လေတွတ်တော်တည်းမှာမပြောဘူးလားတွတ်တော်တည်းမှာမလုပ်ဘူးလားဆိုတာအဲ့ဒီဟာလဲကျွန်တော်ကတော့လက်မကောက်ဘာကြောင့်လဲဆိုတော့ကျွန်တော်တစ်ချောင်းလုံးပဲကျွန်တော်ကောင်းဆောင်ရဲ့မိန်ကွန်းနေတဲ့မှာရောကျွန်တော်တို့ဒီပါတီရဲ့အာဘော်တွေထဲမှာရောဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုတစ်ချောင်းလုံးကျွန်တော်တို့ဟိုစူးစမ်းလာခဲ့ကြတယ်ပြောလာခဲ့ကြတာပေါ့သို့တော့ဒီဘက်နောက်ပိုင်းမှာပေါ့ဒီဘက်နောက်ပိုင်းမှာကျွန်တော်တို့နည်းနည်းတော့ဒီ paradigm အရွေ့တခုတော့ကြည့်လာတယ်ဟိုပါပေါ့ပြည်တော်စုငင်းချင်းရေးဒီလာကံနဲ့21ရာစုပြည်လုံးဆိုတဲ့ဟာကိုကျွန်တော်တို့ကိုင်းလာတယ်အဲ့ဒါလည်းဘာကြောင့်ကိုင်းလာလဲဆိုတော့ဒီဟာတစ်ခုလုံးကိုကိုင်းလိုက်တာနဲ့တတိုင်းနဲ့ democracy federal ပြည်တော်စုအနေသားတွေလည်းရောက်လာမယ်နောက်တစ်ခါမြို့သားပြန်လဲသိညရေးကိုအခြေခံတဲ့ညီညာရေးကိုလည်းကျွန်တော်တို့ဥတည်နိုင်တယ်ကျွန်တော်တို့အခုပြင်ကျင်တဲ့ဖွဲ့စည်းပုံခြေကဥပဒေကိုလည်းဒါတစ်ဆက်တည်းပဲလုပ်သွားနိုင်တယ်လို့ကျွန်တော်တို့ယူဆတယ်အခု2020ရွေးကောက်ပွဲကြီးညာစာတမ်းမှာအချက်3ချက်ပေါ့လေအဓိကအချက်3ချက်ကျွန်တော်တို့ပြောခဲ့တယ်ပထမအချက်ကတော့ဗာလဲဆိုတော့တိုင်းရင်းသားအရေးနဲ့ပြည်တွင်းညီညာရေးဆိုပြီးတော့ကျွန်တော်တို့ဥတည်ခဲ့တယ်ဒုတိယကတော့ပုံပြီးတော့ပြည့်စုံတယ်အဲ့ဒါကပါလဲဆိုတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖြစ်ထွန်းပေါ်ပေါက်စေမဲ့ဖွဲ့စည်းပုံခြေကဥပဒေပေါ်ပေါက်ရေးဒါတော့အလေးနက်ရှိပါတယ်နိုင်ငံရေးဆိုတာဖြစ်နိုင်တာကိုပဲလုပ်ကြတယ်ဖြစ်နိုင်တာကိုပဲစဉ်းစားကြတယ်ဆိုတော့ဟိုကျွန်တော်တို့ဒါကိုကျွန်တော်ဥတည်ပါတယ်တကယ်လို့ကျွန်တော်တို့2020မှာကျွန်တော်တို့တာဝန်ယူကြရမယ့်အခြေအနေမျိုးရှိလာမယ်ဆိုရင်လေဒီလမ်းကြောင်းပဲကျွန်တော်သွားမှာပါပဲ hard line မသွားပါဘူးเนาะကျွန်တော်တို့ဒီ revolution မသွားပါဘူးကျွန်တော်တို့ဟာမျိုးသားပြန်လဲတင်းမြတ်ရေးကိုဥကျယ်တဲ့မျိုးသားပြန်လဲတင်းမြတ်ရေးကိုအခြေခံတဲ့ရေးကြရေးနဲ့ င်းသားမျိုးနွယ်စုတွေအားလုံးဒီပူပေါင်းဆောင်ရွက်နိုင်မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုလမ်းကြောင်းကိုပဲသွားရင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပြင်ဆင်မယ်ဆိုတာပဲပြောချင်ပါတယ
်ဟုတ်ကဲ့ဒါကျေးဇူးပါဆိုတော့ကျွန်တော်အခုကိုနိုင်ကိုမေးချင်တာကတော့ဒီတက်မတော်နဲ့ဒီအရက်သားနဲ့ကြားထဲမှာအခြေခံဥပဒေပြင်ဆင်ရေးကိုသဘောတူညီချက်ရဖို့ဘယ်လိုလုပ်ဆောင်သင့်တယ်လို့ယူဆရတယ်ဗောနော်ဒီပြည်ထောင်စုကောင်းကျိုးဆောင်ပါတီနဲ့ဒီလိုတက်မတော်နဲ့ဒီအရက်သားနဲ့ကြားထဲကအခြေအနေကိုပြည်လျောင်ဆောင်ရွက်ဖို့အတွက်ကိုဒီမူဝါဒတွေရှိသလားဗောနော်ဘယ်လိုမျိုးရည်ရွယ်ထားတာမျိုးရှိသလားဗောဒါလေးဆွေးနွေးပြသချင်ပါတယ်ခင်ဗျာ
အဓိကတော့တက်မတော်ဆိုတာကလည်းဒါနိုင်ငံဝန်ထမ်းပဲဖြစ်ပါတယ်နောက်တက်မတော်ဆိုတာတက်မတော်သားတွေဆိုတာလည်းကျွန်တော်ဒါနိုင်ငံသားတွေပဲဖြစ်ပါတယ်အဲ့တော့အဓိကတော့ကျွန်တော်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုယ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုပဲအားလုံးဟာရှေ့ရှုပြီးဆောင်ရွက်မယ်ဆိုရင်အားလုံးဟာတူတူပဲဖြစ်ပါခုနကျွန်တော်ဆွေးနွေးတဲ့ဒီ436ခခွေးမှာအကျုံးဝင်တဲ့ဘယ်နည်းဇာတ်ကားကိစ္စဒါတရားတပ်မတော်ဒါ25ရာခိုင်နှုန်းသူတို့ရဲ့သဘောတူညီချက်ပါလို့ဒါ2015ဇူလိုင်လကဒီ54ချက်ကိုပြင်ဆင်ရရှိခဲ့တာဖြစ်ပါချင်းချင်းဒါတွေ့ဆုံညှိနှိုင်းမှုတွေအပြန်အလှန်လေးစားမှုတွေနားလည်ယုံကြည်မှုတွေဒါတွေကိုကျွန်တော်တို့တိဆောက်ကြဖို့လိုပါတယ်အဲ့လိုတိဆောက်နိုင်မယ်ဒါပြီးခဲ့တဲ့2015တော့လည်းဒါလက်တွေ့ဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်ဒီလိုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်ဒါကပြင်ဆင်ရေးဟာသိပြီးတော့ခက်ခဲစရာမရှိဘူးလို့ကျွန်တော်ဒီလိုမြင်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီချင်းအုပ်တွေပြင်ဆင်ရေးကိုပြောတဲ့အခါမှာအဓိကတော့ပြင်ကျင်ဖို့ပြင်ရဲဖို့ပြင်ထပ်ဖို့လိုပါတယ်ပြည်သူတွေရွေးချယ်တင်မြှောက်ပါဝင်လာတဲ့လွတ်တော်ကိုယ်စားလှယ်တွေတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေနဲ့ခီနိုင်တိုင်းပင်ပူးပေါင်းဆောင်ရွက်ပြီးတော့မှဆောင်ရွက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့2015တုန်းက436ခါခွေးမှာအကျုံးဝင်တဲ့အချက်တွေကိုပြင်နိုင်ခဲ့တယ်လို့မျိုးဒီလာမယ့်ကာလမှာကြည့်တဲ့ရလကောင်းတွေရမယ်ယူကြည့်ပါအဲ့တော့ပြည်သူတွေကရွေးကောက်တင်မြှောက်ပြီးတောင်းအောင်ပေးလိုက်တဲ့ပြည်သူကိုယ်စားလှယ်ကပြည်သူတွေပေးတဲ့တောင်းတွေသူတို့နိုင်ငံရဲ့ဒီမိုကရေစီဟုတ်လားဖက်ဒရယ်ဒီသဘောတရားတွေကိုလက်တွေ့ကျကျလုပ်နိုင်ဖို့အတွက်ဒီအခြေခံဥပဒေကိုပြင်ဆင်ခြင်းကိုထောက်မြောက်အောင်ဆောင်ရွက်ပြီးတော့တောင်းအောင်ကြည့်ကြည့်လုပ်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူကြည့်ပါတယ
်ဟိုနောက်ဆုံးမေးခွန်းကကျွန်တော်ဒီနိုင်ငံရေးပါတီတွေကဒီဒီတခြားနိုင်ငံအင်အားစုတွေရောတိုင်းရင်းသားတွေရောဒီခြေကံမှုတွေပြင်ချင်တယ်အားလုံးကပြင်ချင်ပြည်သူကလည်းပြင်ချင်တယ်ဟိုတက်မတော်ကလည်းမပြင်ဘူးလို့မပြောမပြင်ဘူးလို့မငြင်းဘူးပေါ့နော်ဆိုတော့ဒီအားလုံးကသဘောတူတဲ့ပြင်ဖို့သဘောတူတဲ့ခြေကံဥတွေကိုဘလို့ဘုံသဘောတူညီချက်တွေချမှတ်ပြီးတော့ပြင်ဆင်သွားတဲ့တယ်လေပေါ့နော်ဒီ2020အလွန်ခင်းချင်းပါဆိုတော့ဒါလေးကိုတူတူချွတ်ချွတ်လေးဆွေးနွေးပေးသေးချင်တာအရင်ဆုံးတော့ကျွန်တော်ဥပကူယူဆွေးနွေးပေးသေးချင်ပါတယ
်ဟိုအဓိကကတော့ကျွန်တော်တို့ပေးထားချက်ပေါ့နော်ပြဋ္ဌာန်းချက်အရာရှင်းနေတာကတော့55ကျော်မှပြင်လို့ရအောင်အဲ့တော့55ကျော်ပါလာအောင်ပေါ့ဒီစစ်တပ်ကိုယ်စားလှယ်ပါလာအောင်ဘယ်လိုစီရင်မလဲအဲ့တော့ကျွန်တော်တို့နှစ်ခုရှိတယ်တစ်ခုကပြင်လိုက်ချင်းအားဖြင့်ရလာတဲ့အကျိုးအမြတ်ပေါ့အကျိုးကျေးဇူးကိုခင်ဗျားတို့တက်မတော်အပါအဝင်အားလုံးခံစားရမှာဖြစ်တယ်အနည်းဆုံးတော့တက်မတော်အပေါ်မှာပြည်သူရဲ့ယုံကြည်ကိုးစားမှုပေါ့ credit ကို share လုပ်တာပေါ့အဲ့ဒါရနိုင်တယ်ဆိုတာကိုကျွန်တော်တို့ကဒါစစ်တပ်ကလက်ခံလာအောင်ကျွန်တော်တို့စူးစမ်းပေါ့နောက်တစ်ခုကတော့ကျွန်တော်တို့ပြင်ဖို့စကြိုးစားတာလေအကုန်လုံးပြင်ဖို့ကြိုးစားတာမဟုတ်ဘူးလက်တွေ့ကြအလားနိုင်ငံတော်ဖွံ့ဖြိုးရေးအတွက်နောက်တစ်ခါဒီတိုင်းရင်းသားတန်းတူရေးအတွက်အစရှိတဲ့ကိစ္စတွေကိုကျွန်တော်တို့စပြီးပြင်ဆင်ဖို့ကြိုးစားတာကိုမှခင်ဗျားတို့သဘောမတူဘူးလက်မခံဘူးဆိုရင်ဒီတက်နယ်ပြည်သူနဲ့ဆက်ဆံရေးဟာလည်းဆက်ပြီးတော့ဆိုးဝါးနေမယ်ပြီးတော့ကျွန်တော်တို့နိုင်ငံသားလည်းဖွံ့ဖြိုးတိုးတက်ပြီးအစရှိတဲ့ကိစ္စတွေကိုမဆောင်ရွက်နိုင်မဲနဲ့ဒီပဋိပက္ခနွန်ထဲမှာပဲကြာနေရင်အဲ့ဒီဆိုးကျိုးတွေရဲ့ဒဏ်ကိုခင်ဗျားတို့လည်းခံရမယ်။ဟုတ်လားကျွန်တော်တို့ဘက်ကလည်းပဲအမျိုးသားပြည်နယ်တင်းမြေကြီးကိုရှေ့ရှုပြီးတော့ဒါတက်မတော်အပါအဝင်ဒီနိုင်ငံကြီးအင်အားစုတွေစီးပွားရေးလူမှုရေးစစ်ရေးအင်အားစုတွေအားလုံးတွန်းချုံတဲ့အမျိုးသားပြည်နယ်တင်းမြေကြီးကိုကြည်ကြဲဆင်းပြန်စဉ်းစားကြဖို့ချင့်ကပ်ကြဖို့လိုပြီးအချိန်နဲ့သိနှမျောဖို့ကောင်းတယ်။ကျွန်တော်တို့ကလေးတွေလက်ထဲကိုဒီအထုတ်ချုပ်ကြီးတွေကိုမထားခဲ့ပါနဲ့တော့ဒါကကျွန်တော်ဟိုဖောက်ခင်တရားအနေနဲ့ဒါကျွန်တော်ရဲ့တကယ်ဟိုရိုးသားတဲ့ပြင်းပြတဲ့အာတိသပါပဲကျွန်တော်တို့လက်ထက်မှာဒါတွေကိုကျွန်တော်တို့ဖြတ်ချင်ပြီအဲ့တော့ဟိုအတ္တမာနတွေကိုအားလုံးကရှော့ပြီးတော့ကျွန်တော်တို့ပတ်မှန်ကန်ကန်ချင်းကပ်ကြဖို့ကျွန်တော်တိုက်တွန်းချင်ပါဟုတ
်ကဲ့ဘုက္ကိုနိုင်ချက်ဆွေးနွေးပေးပါဦးဒီပေါ်မှာ
ချင်းချင်းတွေးဆိုဆွေးနွေးညှိနှိုင်းမှုတွေ များကြီးကျွန်တော်လုပ်ဖို့လိုပါတယ်။အဲ့ဒါနေပြီးတော့နားလည်ယုံကြည်မှုတွေရရှိအောင်ကျွန်တော်တည်ဆောက်ဖို့လိုပါတယ်။အဲ့တော့ဒီကလုပ်တဲ့အခါမှာကျွန်တော်ဒီအခြေခံဥပဒေကိုပြင်ဆင်နေဆိုတာကကျွန်တော်နိုင်ငံရဲ့တည်ငြိမ်ရေးကိုပိုကောင်းအောင်တိုင်းသာသွေးစည်းညီညွတ်ရေးနဲ့အမျိုးသားတင့်မြတ်ရေးပိုကောင်းအောင်ဒီနေ့ကျွန်တော်စူးစမ်းနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုရှိဖို့ပိုကောင်းအောင်ဒီရွေးချယ်နဲ့ပြင်နေဆိုတာကိုဒါအားလုံးနားလည်လက်ခံအောင်ကျွန်တော်တွေးဆုံညီနိုင်ဖြေရှာပြီးတော့မှဒါနားလည်မှုယုံကြည်မှုတိဆောက်ဆောင်ရမယ်ဆိုရင်ဒါ2015တော့ကဒါဏ္ဍာစခဲ့သူလူမျိုးလာမဲ့တတိယကြိမ်ပြောင်းတွတ်တော်မှာဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်နိုင်ငံနဲ့စီလျော်လိုက်ဖက်တဲ့အခြေအနေမျိုးပြောင်းပြင်ဆင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ကိုတောင်းပေးရင်လည်းကျွန်တော်ဒါပြင်းပြောင်းဆောင်ရွက်ပွားမယ်လို့ကျွန်တော်ဒီလိုခရီးပြုဆွေးနွေးလိုပါတယ
်ဟုတ်ကဲ့ခင်ဗျာအကယ်မောင်အောင်အရှင်သုံးသက်လေးဆွေးနွေးပေးပါဦ
းသုံးသက်ကတော့ကျွန်တော်ခုနကဆွေးနွေးကြတဲ့ကျွန်တော်တို့ရဲဘော်တွေဆွေးနွေးချက်ဒီကျွန်တော်သဘောတူပါတယ်သဘောကျပါတယ်ကျွန်တော်တို့ကတော့ဟိုတုံးစံအတိုင်းပါပဲကျွန်တော်တို့ဒီတတော်ပြည့်ပွဲစည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဘယ်တော့မှလက်မချော့ပါဘူးတကယ်လို့2020မှာကျွန်တော်တာဝန်ယူရမယ်လို့ဖြစ်လာရင်လည်းကျွန်တော်ဆက်ပြီးတော့ဒီရုပ်ကံမှုကိုဆက်ပြီးတော့လုပ်ဦးမှာပါပဲပြီးခဲ့တဲ့အတွေ့အကြုံတွေအရပေါ့အတွေ့အကြုံတွေအရကျွန်တော်တို့ဖြစ်နိုင်ခြေကိုအစအဆုံးစဉ်းစားပြီးတော့မှလုပ်ကြမှာဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီပွဲစည်းပုံခြေကဥပဒေပြင်ဆင်ရေးကိုပြည်တော်ငင်းကြရေးညီလာက21ရာစုပင်လုံးနဲ့ကျွန်တော်ခြေကွဲမှာဖြစ်ပါတယ်။အဲ့လိုခြေကွဲပြီးတော့မှအားလုံးပါဝင်တဲ့အားလုံးအပါဝင်တဲ့ all inclusive ဖြစ်တဲ့ပူးပေါင်းဆောင်ရွက်မှုအပြန်လာလေးစားမှုနဲ့အပြန်လာယုံကြည်မှုကိုတည်ဆောက်ပြီးတော့ကျွန်တော်တို့ဒီပြင်ဆင်ရေးကိစ္စကိုအပေးယူနေအလျှော်တေးတွေလုပ်ရင်းနဲ့ဒါကိုအောင်မြင်အောင်ဒုစားကြမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာဆွေးနွေးပွဲကတော့ကျွန်တော်ဒီမှာပဲကျင်းမှာဖြစ်ပါတယ်အပေါင်းဝင်ဆွေးနွေးပေးကြတဲ့အငယ်မောင်ရောင်အောင်ရှင်ဥက္ကူကြီးဥက္ကူနိုင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါနိုဗ ెంబ ာ3ရက်ရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်မှာစနေနေ့ကကြိုတင်မဲပေးနေချိန်မှာပဲဒီမိုကရက်တစ်ပါတီကဝင်ရောက်ရွေးခံမဲ့ဂျိုးဘိုင်ဒန်ကတော့အကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွဲပွဲတွေလုပ်ဖို့တွားရောက်နေပါတယ်သမ္မတထရမ့်ဟာမနေ့ကနယူးယောက်ပြည်နယ်ကနေဖလော်ရီဒါပြည်နယ်ကိုတရားဝင်ရွှေ့ပြောင်းခဲ့တာဖြစ်ပြီးသူ့ရဲ့မိုင်းလာကိုအပန်းဖြေဆိုင်ရင်ရှိရာ West Palm Beach ကစာကြည့်တိုင်မှာဖွင့်လှစ်ထားတဲ့မဲယုံရှိရာကိုတွားရောက်မဲထည့်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပဖို့တရင်နှစ်ပတ်လောက်ပဲကျန်တော့ပေမဲ့အမေရိကန်နိုင်ငံသား52တန်းကျော်ကကြိုတင်မဲပေးထားပြီးဖြစ်ပါတယ်။ပိုလန်သမ္မတအန်ဒရီဒူဒါကသူဟာ COVID-19 အကူးစက်ခံရတယ်လို့စနေနေ့မှာပြောပါတယ်။ဒီရောဂါကူးစက်ပြန့်နှံ့မှုတားဆီးနိုင်မှုလူစုဝေးမှုတွေကိုတားမြစ်ထားတဲ့ကြားကပဲလူမှုဆန္ဒပြပွဲတွေလုပ်နေတဲ့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေမှာအခုဆို COVID-19 ကူးစက်မှုတွေစံချိန်တင်လောက်အောင်တိုးလာနေတာပါ။နိုင်ငံခေါင်းဆောင်တွေဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဘရာဇီးသမ္မတဂျိုင်ယန်ဘိုဆိုနာရိုတို့ဒီရောဂါအကူးစက်ခံကြရတဲ့နောက်အခုနောက်ဆုံးအကူးစက်ခံရသူကအသက်48နှစ်အရွယ်ပိုလန်သမ္မတဒူဒါဖြစ်ပါတယ်။ကမ္ဘာပေါ်ကကိုဗစ် -19 ကူးစက်မှုအများဆုံးနိုင်ငံပေါင်း90စီးရင်ထဲမှာမြန်မာနိုင်ငံကအဆင့်86မှာရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြုစုတဲ့စီးရင်ကိုကိုးကားပြီးမြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။အခုချိန်ထိဒီရောဂါအကူးစက်ခံရသူပေါင်း4,300 ကျော်နဲ့တေဆွန်ရသူက1,000ကျော်ရှိသွားပါပြီ။စနေတည့်ထဲမှာပဲလူပေါင်း14,000ကျော်ကိုဓာတ်ခွဲဆန့်သက်ရမှာ1,400ကျော်မှာကိုဗစ်ပိုးတွေ့ရတဲ့အတွက်စစ်ဆေးသူအားလုံးရဲ့10ရာခိုင်နှုန်းမှာပိုးတွေ့နေရတာဖြစ်ပါတယ်။ဂျပန်နဲ့ဗြိတိန်နိုင်ငံတို့ဟာသမိုင်းဝင်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုတောက်ကြံတွေကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးချုပ်ဆိုလိုက်တဲ့အရေးပါဆုံးစာချုပ်လည်းဖြစ်ပါတယ်။ဗြိတိန်ဟာတခြားနိုင်ငံတွေနဲ့လည်းကုန်သွယ်ရေးသဘောတူညီချက်တွေရဖို့ကြိုးပမ်းနေတာဖြစ်ပြီးအထူးသဖြင့်အမေရိကန်နဲ့သဘောတူညီမှုရဖို့ကြိုးပမ်းနေပေမဲ့နှစ်နိုင်ငံကြားဆွေးနွေးမှုတွေရှေ့မတိုးနိုင်သေးပဲကြန့်ကြာနေတာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.